Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ29ရက်အင်္ဂါနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 1925-30 နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမအနင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျမအေးတနာကျော်ပါ IS Islamic စစ်သေးကြောက်ဖွဲ့ရဲ့အဓိကထိန်းချုပ်သူတွေကိုအမေရိကန်နဲ့မဟာမိတ်ကတ်စတပ်ဖွဲ့တွေလိုက်ပြီးတော့အစီအစဉ်ရေးအကြီးကျယ်လုပ်နေပါတယ်အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲရမရစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်မှာအောက်လွှတ်တော်အမတ်တွေအားလုံးမဲပေးဆုံးဖြတ်ဖို့ရှိပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့အရေးကြီးတဲ့ data ရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပါရှင်ပြည်ခရက်ရပ်ပိုင်းကရခိုင်ပြည်နယ်ကရေရင်ဒဇင်ပေါ်ကနေလုံခြုံရေးတပ်ဖွဲ့ဝင်တချို့အဖမ်းခံရပြီးတဲ့နောက်ရခိုင်ကျေးရွာတချို့မှာမြန်မာစစ်တပ်ကနေလက်နက်ကြီးငယ်တွေနဲ့ပစ်ခတ်မှုရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်
ကျွန်တော်ကတော့ ICRC ကိုစောင့်ကြားရတယ်။ပြန်ရတဲ့ဒီကွာအခုရှိနေတဲ့တင်းကြီးတဲ့ဒီကွာ ICRC ရစ
ီဒီနယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းပြောသွားတာပါ။အပြည့်စုံကတော့မကြခင်ကြားမှာပါ။ခြားပြင်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ Pacific ရေးရာလက်ထက်ဝန်ကြီး David Stilwell ရဲ့မြန်မာကီစင်အာဆီယံထိပ်သီးအစည်းအဝေးတက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်အကြောင်းအသေးစိတ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသီကောင်းဆရာနဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုတင်ဆက်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညဘက်ထိပ်သီးရောက်တဲ့တွင်ကိုမအေးသန္နာကျော်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင
်။ IS Islamic စစ်သေးကြောက်အဖွဲ့ရဲ့အဓိကထိန်းချုပ်မှုအဖွဲ့ကိုအမေရိကန်နဲ့မဟာမိတ် Guts တပ်ဖွဲ့တွေစစ်ဆင်ရေးလိုက်လုံနေပြီးတော့ Syria နိုင်ငံမှာရှိတဲ့ IS Islamic စစ်သေးကြောက်အဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုလိုက်ပြီးတော့ရှင်းနေပါတယ်။ IS ခေါင်းဆောင် Abu Bakr al-Baghdadi နဲ့ IS ပြောရေးဆိုခွင့်ရှိသူ Abu Hassan al-Muhajiri တို့ကိုတည်ဆုံသွားရတဲ့စစ်ဆင်ရေးကိုတော့ American မဟာမိတ် Syrian Democratic Forces တပ်ဖွဲ့တွေကလုပ်တာဖြစ်ပြီးတော့ဒီ IS ခေါင်းဆောင်တွေကိုအသေးရရအရှင်ရရလက်ရမီးဖို့အတွက်စစ်ဆင်ရေးတွေအပူတပြင်းလှုပ်ဆောင်နေတယ်လို့သူတို့ကပြောပါတယ်။စီးရီးယားနိုင်ငံဘက်ရှီရာမျိုးကခြံဝင်းတစ်ခုကိုအမေရိကန်ဝင်ရောက်စီးနင်းပြီးတော့အဲ့ဒီမှာမစ္စတာဘက်ဒတီတေဆုံးခဲ့ရတဲ့စစ်စင်ရေးမှာ SCF အဖွဲ့ကအဓိကအခန်းကဏ္ဍကပါဝင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနထိပ်တန်းအရာရှိသူကဆိုပါတယ်။နောက်ထပ်သေးစားစစ်စင်ရေးဖြစ်တဲ့တူရကီရဲ့နယ်စပ်ဂျာရာဘလတ်မျိုးမှာတနင်္ဂနွေနေ့ကစစ်စင်ရေးအတွင်မှာတော့ IS ပြောရေးဆိုခွင့်ရှိသူတေဆုံးသွားတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနအရာရှိကပဲပြောပါတယ်။ဒီ IS ပြောရေးဆိုခွင့်ရှိသူတေဆုံးသွားပြီးတော့နောက်တစ်ရက်ကိုဖမ်းမိထားတယ်ဆိုတဲ့တိုက်ခိုက်မှုမှာတော့ American ရဲ့လူတွေဒီစစ်စင်ရေးမှာပါဝင်တယ်လို့ American နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပေမဲ့လေ American စစ်ဌာနချုပ် Pentagon ကတော့သူတို့မပါဘူးလို့ညင်ပါတယ်။ Syria ကနေ American တပ်ဖွဲ့တွေဆုတ်ခွာဖို့ဒီလအစောပိုင်းမှာ American သမ္မတ Donald Trump ညွှန်ကြားလိုက်ပြီးကလေးက American နဲ့ Guts နယ်ဝါးတွေအများစုပါတယ်။ Syria Democratic Forces တွေကြားဆက်ဆံရေးအဆင်မပြေဖြစ်ခဲ့တာပါ။ဒီလိုမျိုး American တပ်တွေဆုတ်ခွာလို့လဲတူရကီအစိုးရက gas တွေကိုပြစ်မှတ်ထားပြီးစစ်စင်ရေးတွေလုပ်လို့အရက်သားတွေတင်းချီဥယျာဉ်ဆွန်ခွာထွက်ပြေးရတဲ့အခြေအနေမျိုးစိုက်နေပါတယ်ရှင်
။အီရန်နိုင်ငံကာဘာလာမြို့မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကညလုံးပတ်ဝင်ရောက်တိုက်ခိုက်နှိမ်နင်းမှုအတွင်းလူ14ယောက်ထက်မနည်းသေဆုံးသွားပါတယ်။နောက်ထပ်ရာနဲ့ချီလဲဒဏ်ရာတွေရခဲ့တဲ့အကြောင်းလုံခြုံရေးအရာရှိတွေကပြောပါတယ်။ညတကောင်ချိန်ကနေမနေ့6နာရီအတွင်းလမ်းမတွေပေါ်မထွက်ဖို့အီရတ်အာဏာပိုင်တွေကအမိန့်ထုတ်ခဲ့ပြီးတဲ့နောက်မှာပဲအစိုးရစန့်ကျင်ဆန္ဒပြသူတွေကဒီညမထွက်ရအမိန့်ကိုလွန်ဆန်ပြီး9ရက်မြောက်ဆက်တိုက်ဆန္ဒပြနေခဲ့ကြတာပါ။မနေ့တနင်္လာနေ့မှာပဲဒီဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားအပြန်အလှန်တိုက်ခိုက်မှုဖြစ်ခဲ့တာမှလည်းလူသုံးထက်မနေ့သေဆုံးပြီးတရားကြောဒဏ်ရာရခဲ့ပါတယ်။ရင်းနှံပေါ်ကျွေွားတဲ့အီရတ်နိုင်ငံမှာအကျင့်ပြတ်ချဆမှုတွေစီးပွားရေးနှီးကွေးနေတာနဲ့အစိုးရရဲ့ဝန်ဆောင်မှုညှက်ပြင်းမှုတွေကိုမချေနှက်ကြတဲ့သူတွေနဲ့ကျောင်းသူကျောင်းသားတွေဆန္ဒပြနေကြတာပါ။သမ္မတဝန်ကြီးချုပ်နဲ့ဝန်ကြီးတွေအပါအဝင်အကြီးအကဲနိုင်ငံရေးသမားတွေကိုအထူးစုကြေးငွေနဲ့အထူးအခွင့်အရေးပေးထားတာတွေပယ်ဖျက်ဖို့ဥပဒေမူကြမ်းတရက်လွတ်တော်မှာအတည်ပြုဖို့ကြိုးစားခဲ့ပေမဲ့လည်းဆန္ဒပြပွဲတွေကတော့အရှိန်ရော့မသွားခဲ့ပါဘူး။ကျောင်းသူကျောင်းသားတွေကစာသင်ခန်းတွေကိုမသွားဘဲတပိတ်မှောက်ကြသလိုအစိုးရနှုတ်ထွက်ပေးဖို့တောင်းဆိုကြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကစလို့ဘက်ဂျက်မြို့တော်နဲ့တခြားမြို့ကြီးတွေမှာဆက်တိုက်ဖြစ်ပွားလာနေတဲ့အကြမ်းဖက်ဆန္ဒပြပွဲတွေအတွင်လူ86ယောက်ထက်မနည်းသေဆုံးခဲ့ရပြီဖြစ်တယ်လို့ဒီမတိုင်ခင်ဒီလအစောပိုင်းတုန်းကဖြစ်ပွားတဲ့ဆန္ဒပြပွဲတွေမှာလည်းလူ150နီးပါးသေဆုံးခဲ့ရပါတယ်ရှင်။
အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲရမရစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်မှာအောက်လွှတ်တော်မတ်တွေအားလုံးမဲပေးဆုံးဖြတ်မှာဖြစ်ပါတယ်။သမ္မတအင်ဂျီရောကဒီစုံစမ်းမှုတွေတရားမဝင်ဘူးလို့ပြောနေတာကြောင့်အောက်လွှတ်တော်ကအခုလိုမျိုးမဲခွဲတာပါ။သမ္မတကိုတရားစွဲဖို့ဖြစ်လာတဲ့ကိစ္စရဲ့အဓိကအရင်းခံအကြောင်းဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်ယူကရိန်းသမ္မတကိုဖုန်းဆက်စကားပြောတဲ့ကိစ္စနဲ့ပတ်သက်လို့အစိုးရအဖွဲ့အရာရှိတူကလည်းဒီကနေ့အောက်လွှတ်တော်ကော်မတီရှင်းမှာထွက်ဆိုဖို့ရှိပါတယ်။ အောက်လွတ်တော်မှာမဲခွဲဖို့အတွက်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြာသပတေးနေ့ကိုစီစဉ်ထားပြီးတော့ဒီလုပ်ငန်းစဉ်မှာမရေမရမေးခွန်းထုတ်စရာအခြေအနေမျိုးဘာမှမရှိအောင်လို့တေချာခြင်းနဲ့လို့သူကအောက်လွတ်တော်အမတ်တွေကိုပေးပို့တဲ့စာရဲမှာပြောထားပါတယ်ဒီဆောင်စမ်းစစ်ဆေးမှုတွေဟာတကယ်ပဲလုပ်တဲ့ကိစ္စတွေဖြစ်တယ်။အောက်လွတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်ပြီးတော့မှလှုပ်ဆောင်တာမဟုတ်ဘူး။မဟုတ်လို့တရားဝင်ဘူးလို့သမ္မတထရမ့်နဲ့သူ့ကိုထောက်ခံတဲ့ Republican တွေကပြောနေတာပါ။အောက်လွတ်တော်ဥက္ကဋ္ဌ Miss Pelosi ကတော့သူတို့ပြောတာခံလုံချက်မရှိပါဘူးလို့ပြန်ပြောပါရည်။ဆောင်စမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ဆိုရင်ဒါကိုအောက်လွတ်တော်တစ်ခုလုံးကအတည်ပြုပေးမှလုပ်လို့ရမယ်ဆိုတဲ့ဥပဒေပြဋ္ဌာန်းချက်မရှိပါဘူး။ဒီလိုအောက်လွတ်တော်မဲခွဲမှုမလုပ်ခင်မှာဒီကနေ့မှာတော့အမျိုးသားလုံခြုံရေးကောင်စီတွေကဒုတိယဗိုလ်မှူးကြီး Alexander Vindman ဟာအောက်လွတ်တော်ထောက်လှမ်းရေးပြပရေးရာနဲ့စီကံထိန်းသိမ်းရေးကော်မတီတွေရှိမှထွက်ဆိုဖို့ရှိပါတယ်။သူကသမရထရမ့်ရဲ့ဖုန်းစကားကိုကြားခဲ့သူတွေတဲ့တဦးပါဝင်ဖြစ်ပါတယ်ရှင်
။မေဂန်ပြောင်စုအနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာတော်မီတွေအကြီးအကျယ်လောင်ကျွမ်းနေတာမှာဒီကနေ့ညနေပိုင်းလေတိုက်နှုန်းပိုပြင်းထန်လာဖို့ရှိနေတာကြောင့်ဒီမတိုင်ခင်မှာမီးရှိန်ကိုထိန်းနိုင်ဖို့မိသက်ဝန်တန်းအင်အားရပေါင်းများစွာနဲ့ကြိုးစားနေပါတယ်။နေရာတော်မီများမှာတော်မီတွေလောင်ကျွမ်းနေတာဖြစ်ပြီးတော့အခုနောက်ဆုံးဒီတနင်္လာနေ့ကစတင်လောင်ကျွမ်းတဲ့ Los Angeles မြို့ Getty ပြတိုက်အနီးလောင်နေတဲ့တော်မီကတော့ဧက600ကျော်အထိပြန့်နှံ့လာနေတာပါ။ဒီတော်မီကြောင့်လူနေအိမ်၈လုံးထက်မနည်းလဲမိတဲ့ပါသွားခဲ့ရပြီးပါပြီ။ဒီနေရာဟာ Los Angeles မြို့ရဲ့တံပိုးအကြီးဆုံးအေရီးယားတွေရှိတဲ့နေရာတစ်ခုပါဒီတော်မီကြောင့်လူတွေထောင်ထဲချီဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပါတယ်ဆိုထိုင်းစာနယ်ပြည်လေပြင်းတိုက်ခတ်နေတာကြောင့်လာမယ့်ရက်အနည်းငယ်အတွင်းမှာကြုံလာရနိုင်တဲ့အန္တရာယ်နဲ့အခက်အခဲတွေကိုမိသက်အရာရှိတွေကစောင့်ကြည့်နေပါတယ်တစ်ချိန်တည်းမှာပဲဒီနိုင်မယ့်ကြီးကယ်လီဖိုးနီးယားဝိုင်တွေအများအပြားထွက်ရှိရာပြည်နယ်မြောက်ပိုင်းဆိုနိုမာခရိုင်ကတော်မီအပါအဝင်ဒီပြည်နယ်အတွင်းတခြားနေရာတွေမှာလောင်ကျွမ်းနေတဲ့တော်မီအတော်များများကိုငြိမ်သက်ဖို့ကယ်လီဖိုးနီးယားမိသက်ဝန်ထမ်းတွေကစူးစမ်းနေကြတာဖြစ်ပါတယ်ရှင်
Washington, the voice of America, VOA. VOA American တန်ကနေဒီတာရင်တဲ့နေဆက်ပြီးတော့ပြောပြပေးပါမယ်။ဟောင်ကောင်မှာနိုဝင်မာလာတဲ့ကျင်းပမဲ့ဒေသနာကောင်စီရွေးကောက်ပွဲမှာသူကိုပါဝင်ရှင်ပြိုင်ခွင့်ပေးပင်တာဟာနိုင်ငံရေးရပေးပင်မှုတွေနဲ့စောင့်ကြည့်စီစဉ်မှုတွေလုပ်ပြီးတော့ရွေးကောက်ပွဲကိုခြေလှယ်ဖို့တရုတ်ပြည်မှကြီးအစိုးရကလုပ်နေတာဖြစ်တယ်လို့ဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားသူဂျော့ရှော်ဝေါင်ကပြောပါတယ်။ရွေးကောက်ပွဲမှာသူပါဝင်ခွင့်မရှိကြောင်းရွေးကောက်ပွဲကော်မရှင်အရာရှိကပေးပို့တဲ့တရားဝင်စာကိုဝေါင်ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာဒီကနေ့ပဲတင်လိုက်ပြီးတော့ခုလိုပြောလိုက်တာပါ။အသက်23နှစ်အရွယ်ဝေါင်ဟာသူ့လိုပဲဒီမိုကရေစီရေးတက်ကြွလှုပ်ရှားတဲ့ចောင်းသားလူငယ်နေသင်လောနဲ့ Alex Chow တို့နဲ့အတူ2014ခုနှစ်ကအစိုးရဌာနချုပ်ဝင်တဲ့အထိဝင်ရောက်ဆန္ဒပြခဲ့ပြီးတော့သူတို့ရဲ့အဲ့ဒီဆန္ဒပြမှုကနေဟောင်ကောင်တော်ဝန်းမှာထီတော်လန်ရေးလို့ခေါ်တဲ့ရွေးကောက်ပွဲတွေလွတ်လပ်စွာကျင်းပခွင့်တောင်းဆိုတဲ့လူလူဆန္ဒပြပွဲတွေနှစ်လကျော်ကြာဖြစ်ပွားခဲ့သလိုမျိုးရင်းစီးပွားရေးလုပ်ငန်းတွေရပ်တန့်တဲ့အထိဖြစ်ခဲ့ပါတယ်အဲ့တော့ဒီနေ့အတွင်းမှာလဲဟောင်ကောင်မှာရာဇဝတ်မှုတွေနဲ့ဖန်ဆီးထားတဲ့သူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးမဲ့ဥပဒေကြမ်းတရက်လွှတ်တော်မှာအတည်ပြုဖို့စ조사တာကိုကန့်ကွက်ရာကနေဆန္ဒပြပွဲတွေလရင်းနဲ့ချီပြန်ပြီးတော့ဖြစ်ပွားခဲ့ပါတယ်။ရဲနဲ့ဆန္ဒပြသူတွေကြားမှာပဋိပက္ခတွေပြင်းထန်ဖြစ်ခဲ့တယ်လို့မြို့တော်ရဲ့ခီးသွွားလုပ်ငန်းနဲ့အယောင်းဝယ်စီးပွားရေးလုပ်ငန်းတချို့လည်းထိခိုက်ခဲ့ရပါတယ်။ဆန္ဒပြပွဲတွေကြောင့်ဒီနေ့အတွင်းမှာဟောင်ကောင်ရဲ့စီးပွားရေးဖွံ့ဖြိုးမှုတိုးတက်နှုန်းကျဆင်းနိုင်ကြောင်းအုပ်ချုပ်ရေးမှူးကယ်ရီလမ်ကသတိပေးပြောဆိုထားပါတယ်ရှင
်။မြောက်ကိုရီးယားနိုင်ငံဒိုင်းမွန်မောင်တိန်တောင်ပေါ်အပန်းဖြေစခန်းမှာတောင်ကိုရီးယားနိုင်ငံကစောက်ထားတဲ့ဟိုတယ်တွေနဲ့တခြားခီးသွွားလုပ်ငန်းအဆောက်အဦတွေကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးကဖျို့ချဖျက်ဆီးပစ်လိုတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးလုပ်ငန်းအဆင့်နှစ်ဖက်တွဲဆုံဆွေးနွေးမှုတွေလုပ်သွားဖို့တောင်ကိုရီးယားဘက်ကကမ်းလှမ်းတာကိုမြောက်ကိုရီးယားကဒီကနေ့ပယ်ချပါတယ်တောင်ကိုရီးယားပြည်နယ်ပေါင်းစည်းဝင်ကြီးဌာနနဲ့ဟွန်ဒေးစီးပွားရေးလုပ်ငန်းအုပ်စုတို့ကိုလိမ့်မှုပြီးပေးပို့တဲ့စာရီထဲမှာတော့နှစ်ဖက်လူချင်းတွေ့ဆုံဆွေးနွေးစရာမလိုပဲနှစ်နိုင်ငံပူးတွဲဆောင်ရွက်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးလိုအပ်တဲ့ဆွေးရစရန်တွေကိုနှစ်ဖက်အပြန်အလှန်ပေးပို့ပြီးဖြည့်ရှင်းသွားဖို့မြောက်ကိုရီးယားကပြောဆိုထားပါတယ်ဟိုတယ်နဲ့ခီးသွွားလုပ်ငန်းအဆောက်အဦတွေကိုဖယ်ရှားပစ်ဖို့သဘောတူထားတဲ့ရက်မှာဒိုင်းမွန်မောင်တိန်စခန်းကိုတောင်ကိုရီးယားတွေအရောက်လာဖို့မြောက်ကိုရီးယားဘက်ကတောင်းဆိုခဲ့တယ်လို့အဲ့ဒီလိုတောင်းဆိုပြီးတဲ့ရက်ပိုင်းအတွင်းမှာပဲတောင်ကိုရီးယားဘက်ကလည်းနှစ်ဖက်တွေ့ဆုံညှိနှိုင်းမဲ့ဆွေးနွေးမှုတွေလုပ်သွားဖို့မြောက်ကိုရီးယားကိုကမ်းလှမ်းခဲ့တာပါပြီးခဲ့တဲ့သတင်းဘက်ကဒီအပန်းဖြေစခန်းကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းသွားရောက်ချိန်မှာတောင်ကိုရီးယားတွေတိစောက်ထားတဲ့အဆောက်အဦတွေဟာအိုဟောင်းနေပြီးကြည့်မကောင်းတော့ဘူးလို့ဆိုပြီးတော့ဖျက်ခိုင်းခဲ့တာပါအမေရိကန်ဥဆောင်ပြီးမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့နိုင်ငံကပိတ်ဆို့တံခတ်မှုတွေကိုလစ်လူရှုပြီးတောင်ကိုရီးယားနဲ့စီးပွားရေးလုပ်ငန်းတွေပြန်တောင်ကိုရီးယားအနေနဲ့ဒီစီးပွားရေးလုပ်ငန်းတွေကိုပြန်စဖို့မြောက်ကိုရီးယားကလိုလားနေခဲ့တာပါ။ဒါပေမဲ့ဒီတောင်ကိုရီးယားကအဲ့ဒါလိုမလုပ်ခဲ့အပေါ်မှာမကြည်မနဲ့ဖြစ်ပြီးမြောက်ကိုရီးယားကအခုလိုတုံ့ပြန်ဆောင်ရွက်လာတာဖြစ်ပါတယ်ရှင်
။နေပေါ်တောင်တဲ့သမားတို့ဟာကမ္ဘာအမြင့်ဆုံးတောင်ထိပ်14ခုကိုအချိန်တိုအတွင်းမှာတက်ပြနိုင်ခဲ့ပြီးတော့ကမ္ဘာဆန်ချိန်တင်သွားခဲ့ပါတယ်။သူကအဲ့ဒီတောင်ထိပ်တေကို6လအတွင်းမှာအရောက်တက်ခဲ့တာဖြစ်ပါတယ် Mission Achieve ရေမှန်းချက်အောင်နိုင်ပြီလို့တောင်းတဲ့သမား Nimmo ပ ပါကြကသူ့ရဲ့လူမှုကွန်ရက်တွေ့တဲ့စာမျက်နှာမှာဒီကနေ့ပဲရေးထားပါတယ်။သူနဲ့သူ့ရဲ့တောင်တက်အဖွဲ့ကတိဘက်ဒေသကရှီရှာဘန်မာတောင်ထိပ်ကိုရောက်ပြီလို့ကြေညာထားပါတယ်။သူက Project Possible ဖြစ်နိုင်သောစီမံကိန်းလို့နာမည်ပေးထားတဲ့မီတာ 8000 ပေးနေဆိုရင်တော့အမြင့်ပေ 2000 ကျော်ကျော်မြင့်တဲ့တောင်တွေအလုံးတက်နိုင်ရေးလုပ်တာမှာဒီတောင်ထိပ်ကသူ့ရဲ့နောက်ဆုံးပန်းတိုင်ဖြစ်ပါတယ်။အသက်36နှစ်ရှိပြီဖြစ်တဲ့တောင်တက်သမားပါကြကအေပီလာမှာနီပေါနိုင်ငံကအနာပူနာနဲ့ဒါလာဂီရီတောင်တွေကိုတက်ခဲ့ပြီးတဲ့နောက်ဟီမွန်ဒါတောင်တန်းနေတဲ့ရဆိုရင်တော့ကန်ဂျန်ကူဂျာအေရက်လော့ခ်ဆန်နဲ့မာကူလာတောင်တွေကိုတစ်လအချိန်တွင်မှာအပြီးတက်ခဲ့တာပါနောက်တော့သူကပါကစ္စတန်နိုင်ငံကိုဇူလိုင်လမှာသွားပြီးတော့အဒီကနာဂါဘရာဘတ်ဂက်ရှာဘရန်1နဲ့ဂက်ရှာဘရန်2ပြီးတော့ K2 နဲ့ဘရော့ဒ်ပစ်တောင်ထိပ်တို့ကိုတက်ခဲ့ပါတယ်စက်တင်ဘာလမှာနီပေါနိုင်ငံကိုပြန်ရောက်လာပြီးတော့တင်းတပတ်အချိန်အတွင်းမှာချိုအိုယူနဲ့မန်နက်စ်လူတောင်တွေကိုတက်နိုင်ခဲ့တာပါကမ္ဘာအမြင့်ဆုံးတောင်ထိပ်14ခုကိုအချိန်တိုဆုံးဖြစ်နေ9နှစ်10လနဲ့16ရက်အတွင်းအပြီးတက်နိုင်တယ်ဆိုပြီးတော့ကမ္ဘာစံချိန်ချိုးထားတဲ့ကွယ်လွန်သူတောင်ကိုရီးယားတောင်တက်သမားကင်ချွန်ဟိုရဲ့2013စံချိန်ကိုအခုမစ္စတာပရာဂျာချိုးလိုက်တာဖြစ်ပါတယ်မစ္စတာပရာဂျာဟာနီပေါနယ်ဘွားတွေနဲ့ဖွဲ့ထားတဲ့အထူးဗြိတိသျှစစ်တပ်ဂါကက်စ်ရဲ့တပ်ဖွဲ့ဝင်ဟောင်းဖြစ်ပါတယ်ရှင်
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပထမဆုံးအမျိုးသမီးမဟာမင်းကြီးအဖြစ်တာဝန်ယူခဲ့တဲ့ဂျပန်နိုင်ငံသူဆာရာကိုအိုဂါရာဟာအောက်တိုဘာလ22ရက်နေ့ကကွယ်လွန်သွားပါတယ်။အသက်62နှစ်အရွယ်ရှိတဲ့ဆာရာကိုကွယ်လွန်သွားတဲ့အကြောင်းသူနောက်ဆုံးတာဝန်ယူလုပ်ကိုင်သွားတဲ့ဂျပန်နိုင်ငံရဲ့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့ရဲ့ကြေညာချက်မှာထုတ်ပြန်ထားပါတယ်။သိဆုံးရတဲ့အကြောင်းရင်းကိုတော့ကြေညာချက်မှာဖော်ပြမထားပါဘူး။အိုဂါတာဟာဒီ1992ခုနှစ်ကနေ2000ခုနှစ်အထိကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်တာဝန်ယူခဲ့ပြီးတော့ဒီ1990ခုနှစ်တည်းအတွင်းမြန်မာနိုင်ငံမှာရွေးကောက်ပွဲပြီးတဲ့အချိန်အဲ့ဒီအချိန်ကအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်နေအိမ်ကျကျုပ်ကြခံခဲ့ရတဲ့အချိန်တွေမှာသူဟာမြန်မာနိုင်ငံကိုအချိန်ချင်းသွားရောက်ခဲ့ပါတယ်ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဆာရာကိုဟာမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုလည်းကုလသမဂ္ဂထွေထွေညီလာခံမှအစဉ်ကစားတင်ပြခဲ့ပူပါတယ်ရှင
်အင်္ဂါနေ့ညပတ်ထိတ်တန့်ရောက်တဲ့တွင်ကိုမအေးသနာကျော်နဲ့မခင်ဖြူတွေတို့ကကြီးညာပေးသွားတာပါရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ပြီးခဲ့တဲ့ရက်တွေမှာရတိတောင်မြို့နယ်အတွင်းရွှေနဒီအမြန်ရေရင်ပေါ်မှာပါလာတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအပါအဝင်ခီးတဲ့50ကျော်ကိုရခိုင်လက်နက်ကိုင် A အဖွဲ့ကဖမ်းဆီးခဲ့ရမှာမြန်မာစစ်တပ်ကရဟတ်ရင်သုံးပြစ်ကူတိုက်ခတ်မှုကြောင့်ဖမ်းဆီးခံရသူနဲ့မနေ့ကတူပါဝင်15ဦးပြန်လည်လွတ်မြောက်ခဲ့တယ်လို့တပ်မတော်ဖက်ကပြောပါတယ်ဒီဖြစ်စဉ်အတွင်းရွှေနဒီအမြန်ရင်ရေပိုင်ရှင်ကိုတပ်မတော်ဖက်ကစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ဒေသရင်းပြစ်ခတ်တိုက်ခိုက်မှုတွေမှာလည်းအရသာတွေထိခိုက်မှုတွေရှိနေတယ်လို့ဆိုပါတယ်အခြေအနေအပြည့်စုံကိုတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်လက်နက်ကန် AA ဖွဲ့ကဖမ်းဆီးသွားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ကရဲတပ်သားဆိုင်းနိုင်အောင်ကိုပြစ်ဒိတ်တော်မြို့နယ်ကြောက်တန်းကျေးရွာတောင်ဘက်မှာတပ်မတော်ကယ်ဆယ်ရေးစိတ်ကြောင်းကနေမရိကထပ်မံတွေ့ရှိခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားတာပါအဆိုပါရဲတပ်ဖွဲ့ဝင်ဟာမြန်မာစစ်တပ်ရဲ့ရဟတ်ရင်နဲ့စစ်စင်ရေးလှုပ်ဆောင်မှုကြောင့်ထွက်ပြေးလွတ်မြောက်လာတယ်လို့အနောက်ပိုင်းတိုင်းစစ်တနာချုပ်တပ်မတော်ပြောခွင့်ရပူမူကြီးဝင်းစော်ဦးကပြောပါတယ်
။မနေ့ကတရားပေါင်း15ရက်15ရက်ကိုတော့ပြန်ပြီးတော့ထွက်ပြေးလာတာစစ်တနာချုပ်တို့ပြောပြတာမဟုတ်ဘူး။ကျွန်တော်တို့ကအပေါ်ကနေစည်းလှုပ်တဲ့အတွက်ကြောင့်မလို့တော့အပြေးခွင့်ရလို့ထွက်ပြေးလာတာ။တော့အဲဒီနဲ့လိုက်ပြီးတော့ကာဝေးပေးဆိုရင်လည်းဒါမှထွက်ပြေးလာကြောင်းမရှိဘူးအကောင့်တွေကတော့
မနေ့ကလွတ်မြောက်လာတဲ့ရဲတပ်သားတို့ပါဝင်9ဦးကိုကျိုးနဲ့တုတ်ပြီးတော့အေအဖွဲ့ကနေတနက်နဲ့ပြစ်ခတ်ရေထဲပြစ်ချရမှာတန်ရနိုင်ငယ်မပမသေးပဲပြန်လည်လွတ်မြောက်လာတယ်လို့တပ်မတော်သတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကရွှေရည်တီအမြန်ရေရင်ပေါ်မှာပါလာတဲ့အစိုးရဝန်ထမ်းတို့နဲ့အရသာစုစုပေါင်း50ကျော်ကိုရခိုင်လက်နက်ကန်အေအဖွဲ့ကနေရသိတောင်မြို့နယ်ရေမြစ်ကျေးရွာနီးမှာဖမ်းဆီးခေါ်ဆောင်သွားခဲ့တာပါ။ဖမ်းဆီးခေါ်ဆောင်သွားတဲ့နောက်ကိုတပ်မတော်ကနေရဟတ်ရင်အပါဝင်မြေပြင်စစ်ကြောင်းတွေနဲ့လိုက်လံချင်းလင်းတိုက်ခတ်ရမှာဖမ်းဆီးခေါ်ဆောင်သွားသူအနက်15ဦးကိုပြန်လည်ကယ်တင်နိုင်ခဲ့တယ်လို့တပ်မတော်ကနေသတင်းထုတ်ပြန်ထားပါတယ်။လေရင်နဲ့ပြစ်ခတ်မှုတွင်အေအေတပ်ဖွဲ့ဝင်တွေရောဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေပါတိုက်စုံမှုတွေရှိနေတယ်လို့အေဘက်ကထုတ်ပြန်ထားပေမဲ့ဒါကိုတပ်မတော်ဘက်ကငြင်းဆန်ထားပါတယ်။လက်ရှိတိုက်စုံမှုတွေရောအဖမ်းခံရတဲ့သူတွေစီးရင်တွေကိုအတိမပြုတ်နိုင်သေးဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
ဒီနေရာမှန်ကြီးပြောင်းဆုံးသွားတယ်လေဒီနေရာကဆက်ပြေးလောမြောက်သွားတယ်လေပြီးရင်ဒါဒီနေရာကျွန်တော်တို့နဲ့အတူတူလင်ကွန်ကနေရောက်ပြီးတဲ့ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဒီအခုချင်းကြီးဆက်ပြီးတော့ရှာဖွေကေစီတွေဆက်လုပ်နေတုန်းဆိုတော့ဆိုလို့စီတော့ထုတ်ပြန်လို့မရသေးဘူးဖြစ်နေတယ
်ရှင်နေတီအမြန်ရေးရင်ပေါ်တမတော်နဲ့လုံချုံရေးဖွဲ့ဝင်တွေလိုက်ပါလာကြောင်းသတင်းပေါက်ကြားရလို့အေတပ်ဖွဲ့ဝင်တွေကသတင်းရတယ်လို့ဖန်ဆီးမှုတွေပြုလုပ်ခဲ့တယ်လို့သတင်းတွေထက်ပေါ်နေတဲ့ပေါ်ရွှေနေတီအမြန်ရေးရင်သင်းကိုလိုအပ်တဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့ဗုဒ္ဓတော်မြို့ခံတို့ကပြောပါတယ်
သူတို့ကတော့ဒီသတင်းပေါက်ကြားတော့တာပေါ့နော်ဟိုတက်မတော်ရစီတရားဒီလက်မဲ့ဝေတာဟာနဲ့အဲ့လိုဆိုလို့တော့သတင်းပေါ်မှာပုံလေးမျိုးစစ်စစ်နေတယ်ဆိုတော့အဲ့လိုကြားတယ
်အနောက်ပိုင်းတန်းစစ်တနာကျုပ်တက်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ရွှေနေတီအမြန်ရည်ရင်တင်းကိုလိုအပ်ချက်ရစစ်ဆေးနေကြောင်းအတိပြုပြောပါတယ
်ဒီလူတွေကတော့လိုအပ်တဲ့စကြောမီးမြန်းမှုတွေလုပ်နေတာပေါ့ဒါပါပဲ
ရွှေနေတီရည်ရင်ပိုင်ရှင်ဥရှိသန်းနဲ့ဝန်သန်းခွန်ဦးကိုပူရီတောင်မြို့နယ်ဆရာယုံမှာဒီကနေ့ယုံထုတ်ချုပ်ရမန်ယူနေပြီဒီအခြေအနေကိုသိရှိဖို့ရွှေနေတီအမြန်ရည်ရင်တဲ့ရင်ပိုင်ရှင်ကိုဆက်သွယ်ခဲ့ပေမဲ့ဖြေကြားခြင်းမရှိခဲ့ပါဘူးတမတော်နဲ့လုံခြုံရေးဖွဲ့ဝင်တွေဖမ်းဆီးခံရတဲ့ဖြစ်စဉ်ပြီးရသေးဆောင်နဲ့ပူရီတောင်မြို့နယ်တွင်ကြေးရွာတချို့မှာမြန်မာစစ်တပ်ကနေလက်နက်ကြီးငယ်တွေနဲ့ပြေကပ်မှုတွေလည်းရှိနေတယ်လို့တိရခန့်ရွာသားတွေကပြောပါတယ်မနေ့ကပူရီတောင်မြို့နယ်စီတောင်ကြေးရွာတွင်တမတော်ကနေဝင်ရောက်ပြေကပ်မှုကြောင့်ရွာသားတွေတိမ်းရှောင်နေရတယ်လို့ကျေးရွာသူမျိုးသမီးနှစ်ဦးထိခိုက်တန်ရာရရှိသွားတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ဒီတော့ကျေးရွာထက်မှာတက်ကတော့ဒီရွာထက်မှာပဲရှိနေပါတယ်ကျေးရွာထက်မှာကရောရွာသားတွေကစစ်ကြီးလူတွေပဲကျန်နေခဲ့တယ်ကျွန်တော်ဆိုရင်ရဆိုရင်20နီးပါးလောက်ကိုကျွန်တော်တို့ကျန်နေခဲ့တာကိုသိရပါတယ်ခင်ဗျအဲကျန်တဲ့လူတွေကနေနေဆဲရကျေးရွာတွေကိုဆွဲပြကြပြီမနေ့ကတော့အစ်တောင်ကပြီးပြီးတော့ရောဖက်ကိုတက်လာတယ်စီရောငရောဖြစ်တယ်လို့ပြောပါတယ်ခင်ဗျအဲမြို့သမီးငယ်ကတန်ရရတော့တယ်အဲ့လိုပဲကျွန်တော်တို့ကြားသိရပါတယ်ခင်ဗျကျွန်တော်ကတော့ ICIC ကိုစောင့်ကြားခဲ့တယ်တန်ရတဲ့လူတွေပါအခုရှိနေတဲ့ပြင်းပြတဲ့လူတွေပါ ICIC ကကူညီပေးဖို့အတွက်ကိုအကူအညီတောင်းထားပါတယ်ခင်ဗျ
အနောက်ပိုင်းတန်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့စီတောင်ကျေးရွာဘက်မှာမြန်မာစစ်တပ်တွေမရှိဘူးလို့ညင်းဆိုပါတယ
်။ရှိ ਉ မြန်မာစစ်တပ်မှာစီတောင်မရှိဘူး။ဒီတော့မှကျွန်တော်တို့တပ်ကိုတပ်ကိုမရှိဘူ
း။ဒီကနေ့မှလည်းရခိုင်ပြည်နယ်မင်းပြားကြောက်တော်မြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့တမတော်ဘက်ကရောအေအေဘက်ကပါပြောပေမဲ့အသေးစိတ်အခြေအနေကိုမသိရသေးဘူးလို့ဆိုပါတယ်ခင်ဗျာ
။နိုင်ကောအိမ်ပါရှင်။တော်တော်ရှင်များရှင်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်ဝန်ကြီးဒေးဗစ်စတေဝဲလ်နိုင်ငံတော်အထက်မိကန်ပုဂ္ဂိုလ်နဲ့နေပြည်တော်မှာတွေ့ဆုံခဲ့တာမှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်အကြုံတွေ့ရတဲ့အချက်အလက်တွေကိုအထူးတကွဖြေရှင်းရေးပညာရေးစီးပွားရေးနဲ့တခြားနှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့နှစ်ဖက်အစိုးရကသတင်းထုတ်ပြန်ပါတယ်အဖြေဆုံးကတော့သတင်းထောက်စုစုကသတင်းပေးပို့ထားပါတယ်
အမေရိကန်ပြည်ထောင်စုအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်စတေဝဲဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံခဲ့တာပါတွေ့ဆုံမှုအတွင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအမေရိကန်ကရည်ရှိကူညီပေးသွားမယ့်အကြောင်းအပါအဝင်တခြားဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရအာရီယန်နီမရင်းက VOA ကိုအခုလိုပြောပါတယ်
Assistant Secretary of State for East Asian and Pacific Affairs David Stillwell met today with State Councilor Aung San Suu Kyi in Naypyidaw.
American Pyidaw Su ye Ashe Asha ne Pacific Ye ya Latao Naingan Chae Win Yi David Stillwell ha Naingan Naw Taimin Kan Pugu Thaw Aung San Suu Kyi ne ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်တွေ့ဆုံမှုအတွင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအတွက်အမေရိကန်ကရည်ရှိကူညီပံ့ပိုးပေးရေးနိုင်ငံခြားကအကျိုးတူကိစ္စရပ်တွေကိုအတူလက်တွဲဖြေရှင်းစတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့မိတ်ဆွေလှုပ်ဖော်ကင်ဖက်နိုင်ငံအဖြစ်ဆက်လက်ယက်တီသွားမယ်ဆိုတာကိုဒီခီးစင်ကမိမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်
American တန်ယုံရဲ့ Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာတော့ရခိုင်ပြည်နယ်အချက်အသေးကိုအတူတကွဖြေရှင်းရေးပြည်ပခဖြစ်ပွားရာနေရာတွေကမကျေနပ်မှုအကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းရေးနဲ့တာဝန်သိရင်းနှီးမြှုပ်နှံမှုရဲ့အကျိုးကျေးဇူးတွေအကြောင်းဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတော့တွေ့ဆုံမှုအတွင်ပညာရေး၊စီးပွားရေး၊ရင်းနှီးမြှုပ်နှံမှု၊လက်မှတ်ဆက်သွယ်ရေးနဲ့အခြေခံအဆောက်အုံများဖွံ့ဖြိုးတိုးတက်မှုမြေကြောင်းများထိန်းသိမ်းရေးကဏ္ဍများအပါအဝင်ပူးပေါင်းဆောင်ရွက်မှုများတိုးမြှင့်သွားရေးနဲ့ ASEAN EAS ထိပ်သီးအစည်းအဝေးများဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးပြစ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။လက်ထောက်ဝန်ကြီးစတေဝတ်ဟာမနေ့ကရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ခဲ့ပြီးလွှတ်တော်ဥက္ကဋ္ဌဦးစံကျော်လှနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာအမေရိကန်ကပါဝင်ကူညီနိုင်မဲ့အချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အဒီနောက်မှာရခိုင်ပြည်နယ်တွင်ကအရက်ဘက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပြီးမြေပြင်အနေအထားကိုလေ့လာခဲ့ပါတယ်။အရက်ဘက်အဖွဲ့တွေနဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်အရေးဟာစိုးရိမ်ရတဲ့အနေအထားရောက်နေပြီးမလိုအပ်ဘဲအရက်သားတွေထိခိုက်နေတာမျိုးရှိနေတဲ့အပေါ်ကူညီပံ့ပိုးပေးနိုင်မယ့်နည်းလမ်းတစ်ခုကိုရှာဖွေသွားမယ်လို့လက်ထောက်ဝန်ကြီးကပြောဆိုခဲ့ကြောင်းရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးဥက္ကဋ္ဌဦးရွှေဘော်စိန်ကပြောပါတယ်
အဲ့ဒီပုံမှန်ကြတော့သူတို့အနေနဲ့ဒီလုံလောက်တဲ့ပမာဏထပ်ပန့်နေလို့ပြထားပါရဲ့လေဒါပေမဲ့ဒီနိုင်ငံရဲ့ဥပဒေအရဒီလိုအချက်တွေအရနေပြီးတော့နောက်နေ့ကြံ့ညာမှုအပေါ်မှာတော့နားလည်ဖို့ကျွန်တော်တို့ပြောသွားပါရဲ့ဒါပေမဲ့ကျွန်တော်တို့ဘက်ကသူတို့ကိုယုံကြည်မှုချစ်ချင်းနားလည်ပေးနိုင်တဲ့ဆိုပေမဲ့ဒီကိလက်ကျွန်းမှာကြတော့ဆောင်ရွက်နိုင်တဲ့အနေအထားမျိုးတစ်ခုခုတော့ကဖန်ပြီးပြနိုင်ဖို့ချစ်လာမယ်မချစ်လာမယ်ဆိုတော့ကျွန်တော်တို့စောင့်ကြည့်ရအောင်ပါပေါ့
တမရော်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရက်စွန့်ခွာနေရသူ6000ကျော်ရဲ့စာဝတ်နေရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကူညီပံ့ပိုးနေမှုတွေဟာလုံလောက်တဲ့အနေအထားမှာမရှိတာကြောင့်အဲ့ဒီကိစ္စကိုအကူအညီပေးဖို့အရက်ဘက်အဖွဲ့တွေကတောင်းဆိုခဲ့ကြပါတယ်လက်ထောက်ဝန်ကြီးဒေးဗစ်စတေးဝတ်ဟာသူ့ရဲ့မြန်မာပြည်ခရီးစဉ်အတွင်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းတို့နဲ့လည်းနေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံခဲ့ပါတယ်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်စတေးဝတ်ဟာမနက်ဖြန်အောက်တိုဘာ30ရက်နေ့မှာမြန်မာနိုင်ငံကပြန်လည်ထွက်ခွာမှဖြစ်ပြီးအမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲတက်ဖို့ထိုင်းနိုင်ငံကိုခရီးဆက်မှဖြစ်ပါတယ်အဲ့ဒီနောက်မှာတော့လက်ထောက်ဝန်ကြီးဟာဒေတာရင်းကတခြားနိုင်ငံတွေဖြစ်တဲ့မလေးရှားတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကိုလည်းခရီးဆက်မယ်လို့သိရပါတယ်ရှင
်ဆူဆူပါရှင်ခုတော့ဒေါအောင်ဆန်းစုကြည်ရဲ့အာဆီယံခရီးစဉ်ဖက်လဲရအောင်ပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာထိုင်းနိုင်ငံမှာကျင်းပမယ့်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့35ချိန်မြောက်ထိပ်သီးအစည်းအဝေးတက်ဖို့မနက်ဖြန်ထွက်ခွာတော့မှာပါဒေါအောင်ဆန်းစုကြည်ဟာအာဆီယံထိပ်သီးစည်းဝေးပွဲအပြင်တခြားဆက်နွယ်နေတဲ့စည်းဝေးပွဲတွေကိုတက်တာအပြင်ဒီထိပ်သီးအစည်းအဝေးပွဲကိုလာတက်ကြတဲ့သက်ဆိုင်ရာနိုင်ငံအသီးသီးကကောင်းဆောင်နေနဲ့လဲတီချာတွေ့ဆုံသွားဖို့ရှိပါတယ်လက်ရှိမှာရခိုင်ပြည်နယ်တွင်ဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာရဲ့အာရုံစိုက်မှုဖိအားပေးမှုတွေရင်ဆိုင်နေရတာကြောင့်အာဆီယံလိုဒေသရင်းနိုင်ငံတွေရဲ့ထောက်ခံမှုရလာအောင်နီလန်းသစ်တွေရှာဖွေလှုပ်ဆောင်မှုလိုအပ်ကြောင်းနိုင်ငံရေးလှိလာသူတွေကပြောပါတယ်ကုစောထက်ကတင်ပြထားပါတယ်ရှင
်အာဆီယံထိပ်သီးအစည်းအဝေးမှာကိုရီးယားကျွန်းဆွယ်ပြဿနာတောင်တရုတ်ပင်လယ်ပြဿနာတဘာဝပတ်ဝန်းကျင်ကိစ္စတွေပြီးတော့ WTO အပြောင်းအလဲကိစ္စအပါအဝင်ရခိုင်ပြည်နယ်ကနေတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြရဲရိုဟင်ဂျာပြည်ထနာတွေကပုံမှန်အလေးထားဆွေးနွေးရတဲ့ကိစ္စတွေဖြစ်ပါတယ်။နိုင်ငံတကာဖိအားရရှိနေတဲ့မြန်မာနိုင်ငံဟာအာဆီယံထိပ်သီးဆွေးနွေးပွဲမှာနီလန်းသစ်တွေနဲ့ချင်းကပ်ဆွေးနွေးအဖြစ်ရှာတင်ကြောင်းမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ ISP ရဲ့ပြင်ပဆက်သွယ်ဆက်ဆံရေးတောင်းအခမ်းဦးအောင်သူညင်းက VOE ကိုပြောပါတယ်။
ကျွန်တော်တို့နိုင်ငံရဲ့ကြံစည်တာဆိုတော့ဒီအာဆီယံနဲ့မှဟိုအရေးကြီးတဲ့ကိစ္စတော့ဟုတ်တယ်ဒါပေမဲ့ဒေတာတစ်ခုလုံးနဲ့ချုပ်ကားလို့ရှိရင်တို့ကပို့ပြီးတော့ဟိုအရေးကြီးတဲ့ကိစ္စတွေရှိတယ်လို့ယူဆနိုင်တာပေါ့။ရေဘူးရပြောရင်တော့အာဆီယံနိုင်ငံတွေကကျွန်တော်တို့ကိုဖိအားပေးခြင်းနဲ့သဘောထားမရှိပါဘူး။အာဆီယံရဲ့သဘောထားကတော့တို့ဘယ်လိုဝိုင်းကူပေးရမလဲဆိုတဲ့ဟာမျိုးပါပဲ။ဆိုတော့ဒီကိစ္စမှာတို့ရဲ့အခန်းကဏ္ဍရှိမလား၊တို့ဝိုင်းကူပေးရမလဲဆိုလို့ရှိရင်တို့ကကူပေးခြင်းနဲ့ဆိုတဲ့ဟာပဲ။အဲ့တော့ကျွန်တော်မြင်လာတော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့အခုလက်ရှိညီလာခံသွားတယ်ဆိုပါစို့ဗျာ။သွားတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဘက်ကဘယ်လိုကောင်းလဲအဆိုပြုချက်ဒီကျွန်တော်တို့ဘက်ကနီလန်းသစ်တွေပေါ့ဒီလိုဆွေးနွေးနိုင်ရင်တော့ကောင်းမယ်တော့ထင်ပ
ါရခိုင်ပြည်နယ်အရေးကိစ္စကိုအရှေ့အောင်အရှနိုင်ငံအသင်းဖြစ်တဲ့အာဆီယံကကူညီဖို့ကြိုးစားနေကြောင်းဇန်နဝါရီ18ရက်ကထိုင်းနိုင်ငံချင်းမိုက်မြို့မှာလုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့နှစ်ရက်ကြာအစည်းအဝေးမှာဥက္ကဋ္ဌတောင်ယူထားတဲ့ထိုင်းနိုင်ငံကပြောခဲ့တာဖြစ်ပါတယ်အာဆီယံမှာစီးပွားရေးဖွံ့ဖြိုးဖို့အားယူနေရဲ့ CLMV လို့ခေါ်ရဲကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်နိုင်ငံတွေမှာမြန်မာနိုင်ငံဟာပြည်တွင်းရေးပြဿနာတွေကြောင့်ပုံပြီးကြိုးစားရမယ်အနေအထားဖြစ်တယ်လို့နိုင်ငံရေးစီးပွားရေးပညာရှင်တွေကထောက်ပြကြပါတယ်။နိုင်ငံတော်စီးပွားရေးအကြံပေးဒေါက်တာအောင်ထွန်းသက်ကတော့မြန်မာနိုင်ငံအနေနဲ့စီးပွားရေးအင်အားကြီးနှစ်နိုင်ငံကြားမှာရှိလို့အားသာချက်တွေရှိနေကြောင်းထောက်ပြပါတယ
်။ကျွန်တော်အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နဲ့အိန္ဒိယနဲ့ချိတ်ဆက်နေတဲ့နေဆက်ဖြစ်နေတဲ့နိုင်ငံဖြစ်တယ်။အဲ့တော့ရှားရုမှာသူများတွေမှမရှိတဲ့မဟာဟူလောက်စုဟိုဘာလို့မှထိုင်းနဲ့ဗီယက်နမ်တို့ကထိုင်းနဲ့နေစားပြည့်နေပြီမြင်ဟိုဆရာတို့ကအိန္ဒိယနဲ့နေစားပြည့်ဆိုတဲ့ခါကျတော့အဲ့ဒီအခွင့်အရေးဆရာတို့တို့အခွင့်အရေးပဲအဲ့တော့ဟိုလူကြီးတွေအဲ့လိုဆွေးနွေးနေမယ်အောက်မိပါတယ်ဒါလို့လို့ရတဲ့ဟာကြီ
းအာဆီယံလွတ်လပ်သောကုန်သွယ်မှုဆိုင်ရာသဘောတူညီမှုအာဖတာကိုတွားရဲ့အခါမှာမြန်မာနိုင်ငံအနေနဲ့ဒေသတွင်းနိုင်ငံတွေနဲ့ပူးပြီးပူးပေါင်းဆောင်ရွက်တင်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြကြပါတယ်အာဆီယံနိုင်ငံတွေအချင်းချင်းဆွေးနွေးအဖြေရှာမှသာလျှင်အချင်းချင်းကုံတော်ရေးမှနင်းနာမှုမရှိဘဲမျက်မျက်တတဆောင်ရွက်နိုင်ပါလို့စီးပွားရေးပညာရှင်ဦးမင်းခင်ကအခုလိုတုံ့တက်ပါတယ်
။ကျွန်တော်လည်းဟာ CLND အပါအဝင်အဓိကတော့ထိုင်းပေါ့နော်။အဲ့ဒါကြတော့ကျွန်တော်နေကောင်းနေတာပါပေါ့နော်။အဲ့ဂျပန်နဲ့လည်းဟိုစာကြည့်တူပါလေဟိုလည်းခါတာရှိတော့အဲ့ဒီအပိုင်းဘူးဝဆောင်ရွက်ရေးကကျွန်တော်ဒီရှိရတဲ့အတွက်တိုးပြီးတော့အများကြီးတွေးနေလို့ဖြစ်နေတယ်ကျွန်တော်အဲ့ဒီလိုမှသာကိုကျွန်တော်တို့အခုဆိုရင်အစာဒီပါလေးဖြစ်လာပြီးတော့ဒီအခုကင်းမှုခွင့်ကြီးပြေးလာတဲ့အခါဒီအရာကကိုယ်တိုင်ကြီးမှာညစ်လာတယ်။ပမာဏများဖြည့်ရှိနေတဲ့အချိန်မျိုးမရှိဘူး။ခုနက CLMB plus 5ပေါ့နော်။အဲ့ဒါကိုဒီပြရနိုင်လို့ရှိတယ်။ခိုင်းရထောက်ပြလို့ပေါ့နော် CLMB ကလည်းဒီကွန်ပျူတာလေးနဲ့လည်းဒီလိုရှာဒါရင်းနဲ့ပြန်ဆိုင်ပေါ့နော်။ဒီမြတ်တာလေးအချိန်မျိုးကျွန်တော်တို့သွားနေတယ်။
အဖွဲ့ဝင်နိုင်ငံတစ်ခုချင်းစီရဲ့ပြည်တွင်းရေးကိုဝင်ရောက်မစွပ်ဖက်ရဘူးဆိုတဲ့ policy ကိုအာဆီယံအဖွဲ့ကချမှတ်ထားတာကြောင့်ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ Rohingya ပဋိပက္ခနဲ့ပတ်သက်လို့အစောပိုင်းမှာဝင်ရောက်စွပ်ဖက်တာမျိုးမရှိခဲ့ပေမယ့်အခုနောက်ပိုင်းမှာတော့မလေးရှား၊အင်ဒိုနီးရှားလိုမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေရဲ့ဖိအားပေးမှုတွေကြောင့်အဖွဲ့ရဲ့ရည်တည်ချက်အနည်းငယ်ပြောင်းလဲလာတာကိုတွေ့ရပါတယ်။မြန်မာအစိုးရကတော့ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်မခံပေမယ့်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့သူတွေကိုပြန်လည်လက်ခံရေးအတွက်တော့ဘင်္ဂလားဒေ့ရှ်အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်
ကိုဇော်ချက်ပါရှင်ခုတော့ရှမ်းပြည်ဖက်မှာဖျားပူကားတစင်းကြောင့်တကြတဲ့တရင်တင်ပြပါမယ်ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်မြို့ကြီးရွာငံလမ်းမိုက်မှာဖျားဖူးရင်တစင်းပေ2000အနက်ရှိတဲ့ကြောက်တဲထိုးကျခဲ့တာကြောင့်လူဆန်ကဦးသေးဆုံးပြီး10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီလမ်းမိုက်မှာဖြစ်ပေါ်တဲ့ရင်မတော်တဆထိခိုက်မှုတွေထဲမှာဒီပစ်စင်ဟာအဆိုးဆုံးဖြစ်ပြီးတော့လမ်းကျော်မကျွမ်းကျင်တာကြောင့်ဖြစ်ကြောင်းသုံးသပ်သားတွေရှိပါတယ်ဒီတရင်ကိုတော့ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တင်းမုတ်တော်တဲ့ဖျားဖူးရှင်ဟာရွှေဘုံမြို့နယ်ခရောင်းကြီးကျေးရွာကဖြစ်ပြီးတင်းလာနဲ့ညနေပိုင်းကဖြစ်ပွားခဲ့တာပါဒီရင်မတော်တဆထိခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာကြောက်စဲရွာငံနဲ့မြို့ကြီးတို့ကလူမှုကယ်ဆယ်ရေးအဖွဲ့ဝင်တွေမိသက်တပ်ဖွဲ့ဝင်တွေတောင်းရောက်ကယ်ဆယ်ခဲ့ကြပါတယ်ဒီဖြစ်စဉ်အတွင်းထိခိုက်မှုအခြေအနေကိုမြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ကြောက်စဲရဲ့ဥက္ကဋ္ဌကိုအောင်စုံမိုးကအခုလိုပြောပါတယ
်ကားအချင်းမှဖြစ်တာပေါ့နော်အဲရွာပေ2000လောက်ရှိတဲ့ကြောက်တဲ့တိတ်ဆင်းကြလာတာကံယူစားကြတော့ပါကျွန်တော်လိုက်သွားပုံကိုပေါ့လမ်းရတဲ့အတက်ဆင်းကြီးရဲ့အိုင်နာလေးအတက်ဆင်းကြီးရဲ့ညာဖြစ်ဖြစ်တာကြတော့ကျွန်တော်တို့စခန်းကြီးရွာနဲ့ရုံတောင်ရွာဂျားထဲမှာမိုင်တိုင်း28မိုင်3ပါလုံးပေါ့မင်းညာထုတ်ကြပါအထူးကအတီပြောက်ကဓာတ်ပေါ်ရီက15လောက်အတက်ချင်းရဲ့လူနာက10ဦးကျမခွဲပြောရင်ဓာတ်ပေါ်ရီက15တပါဟုတ်ယောက်ျားလေးကလေးအလောင်း1လောက်ကျန်တဲ့12ယောက်ကအမျိုးသမီးရဲ့ကြီးရဲ့ဟုတ်အခုဟာတွေကလူနာတွေကကျွန်တော်ကပို့ပြီအဲ့ဒါတက်ဖို့ကြီးက5စီး15လောက်ပဲ5စီးဆင်ပြီးတော့လုပ်လို့
ထိခိုက်ဒဏ်ရာရသူ10ယောက်ရှိပြီး3ဦးကစိုးရင်ရာကြောင်းနဲ့သူတို့ကိုဥဆုံးရွာငံစေယုံကိုပို့ဆောင်ခဲ့ပြီးနောက်ပိုင်းမှာမန္တလေးစေယုံကြီးကိုပို့ဆောင်ခဲ့တယ်လို့ပြောပါတယ်ရွာငံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးမင်းကဒီလမ်းပိုင်းမှာဖြစ်ပေါ်တဲ့ရင်မတော်တဆဖြစ်မှုနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်အထူးကတော့ဖြစ်တယ်ဟာတော်တော်များများတော့နံပါတ်1လမ်းကြောင်းမကျွမ်းကျင်လား။ဘာလို့လဲတောင်စင်းတောင်တက်များတယ်၊ခွေးတွေများတယ်၊အစင်းတက်တွေများတယ်၊လမ်းကြောင်းမကျွမ်းကျင်လား။တော်တော်များများဖြစ်တာကအဲ့ဒီမှောင်ငန်ကြီးပေါ့နော်။တဲ့လီမှောင်ငန်ကြီးမှာအဲ့ဒါကိုယ်မမြင်ရ၊ဘာမမြင်ရလဲလေ။နံပါတ်1ကအရှိန်ညာ။လမ်းကြောင်းမကျွမ်းအရှိန်ညာတော့ဖြစ်လို့ရှိရင်အကြောင်းတဲ့ကိုတစ်ခါလေးတုတ်ကြပါလေ။ဒီဘက်လမ်းကအခုပြုတ်ပြင်းစဲပေါ့နော်။ပြုတ်ပြင်းစဲဆိုတော့ဒီလမ်းချဲ့ထားတာပါ။တက်လျာတော့မခင်ရသေးကြံသေးရလေ။အဲ့ဒါလမ်းကျဲတယ်အဓိကတော့လမ်းကြောင်းမကျွမ်းလာပါဟုတ်။ဒါဖြစ်စဉ်နဲ့မှာတော့ဒီဖြစ်စဉ်ကတော့အဆိုးရဆုံးဖြစ်စဉ်ပေါ့ဗျာ
ရင်တိမ်မောက်မှုဟာညနေ9နာရီဝန်းကျင်လောက်မှာဖြစ်ပွားတယ်လို့ခန့်မှန်းတာတွေလည်းရှိပါတယ်ရွှေဘုံမြို့နယ်ခရောင်းကြီးကျေးရွာကဂိူနာတုခလူမှုရေးအသင်းဥက္ကဋ္ဌဦးချမ်းအေးကတော့အခင်းဖြစ်ပွားရာကိုရွာကနှီးဆက်သူတွေတွားရောက်နေပြီဖြစ်ကြောင်းနဲ့ညနေပိုင်းလောက်မှာသူတို့ရွာကိုပြန်ရောက်มาဖြစ်ကြောင်းပြောပါတယ်
ကျွန်တော်တို့အစ်ကရွာမှာပဲစီစဉ်နေတယ်။ရွာကနှီးဆက်ရာလေးတွေကသွားတယ်နဲ့လိုက်ပါကျွန်တော်တို့အင်းကလိုက်မွားရအောင်ဒီဝါလောက်၄နာရီလောက်မှရွာကိုပြန်ပြေလိုက်ပြောရတယ
်။ဦးချမ်းအေးကတော့ဖျားဖို့အဖွဲ့မှာစုစုပေါင်း26ယောက်ပါဝင်ကြောင်းပြောဆိုတယ်လို့ရင်ပေါင်းဖြစ်သူပျောက်ဆုံးနေတယ်ဆိုပြီးကယ်ဆယ်ရေးအဖွဲ့ဝင်တွေကပြောဆိုတာလည်းရှိနေပါတယ်။ဒီရင်တော်စားထိခိုက်မှုဟာတောင်ကြီးအင်းလေးခီးစဉ်ကအပြန်လမ်းမှာတိမ်ပေါက်ခဲ့တာဖြစ်ပါတယ်
။ကိုမိုးစောတင်ပြတော်တာပါရှင်။ကျမတို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line meter 1925 30နဲ့အပြင် line လမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒါအပြင်ထုတ်လွှင့်ချက်တွေကိုလည်း internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသတားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အော်တိုဘာလ29ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925နဲ့30နဲ့အပြင်လိုင်းလမီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
နေရီယာစီးရီးယားနိုင်ငံမှာအမေရိကန်စစ်တပ်ရဲ့စီးနင်းတိုက်ခိုက်မှုကြောင့် ISIS အကြမ်းဖက်အဖွဲ့ခေါင်းဆောင်အဘူဘကာဘဂါဒီဒီဆုံးသွားတဲ့အတွက်ကမ္ဘာကြီးဟာပုံမဘေးကင်းတဲ့နေရာတစ်ခုဖြစ်လာပြီလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်ဒီလိုအကြမ်းဖက်အဖွဲ့ခေါင်းဆောင်တည်ဆုံသွားတဲ့အတွက်အများအားကြီးကြီးပြောဆိုနေကြပါတယ်ဒါပေမဲ့လည်း ISIS အကြမ်းဖက်အဖွဲ့ရဲ့အန်ဒီအေဒီကတော့ကြံနေသေးပဲဆိုပြီးသတိပေးပြောဆိုကြပါတယ်စီးရီးယားနိုင်ငံအိုက်ဒဲလပြည်နယ်တွေကတူးပြောင်းတစ်ခုထဲမှာအမေရိကန်ထူးတပ်ဖွဲ့ကဂျောင်ပိတ်ဖမ်းတဲ့အချိန်အဘူဘကာအယ်ဘဂဒီကအသေးခံဘုံးတွေခမ်းမပတ်ထားတာကိုဖောက်ခွဲပြီးသူ့ကိုယ်သူအဆုံးစီရင်သွားခဲ့ပါတယ်။သူနဲ့အတူကလေး၃ယောက်လည်းတည်ဆုံသွားခဲ့ပါတယ်။တခြားကလေး၁၁ယောက်ကိုဘေးလွတ်ရာကိုဖယ်ရှားပေးနိုင်ခဲ့တယ်လို့သမ္မတထရန့်ကပြောပါတယ်။ဒီတိုက်ပွဲမှာအမေရိကန်တပ်တွေဘက်ကထိခိုက်ဒဏ်ရာမှုမရှိခဲ့ပါဘူး။ဒီစစ်စင်ရေးကိုအင်မြူရော်ကနေသမ္မတထရန့်ရဲ့အကြီးတန်းရာရှိတွေစောင့်ကြည့်ကိုကဲခဲ့တာပါ။သမ္မတဒေါ်နယ်ထရန့်ကခုလိုပြောပါတယ်။
A brutal killer, one who has caused so much hardship and death.
Yes, a janjo de, lutat kaw, lu re te yaw, akha khen myo myo jaw ya aw. A chan phat phan ti kae de tu ti yaw ko jano lo tou tin lai nai ma bi. Pye mae de myo da myo thami, klei re ko tu ba raw ma na chin yaw that lou nai naw ma mo hou ba u.
Iran nai ngan Mosul myo ko Isaac chan phat tama re ye ba ba yi myo raw so bi 2014 khu ne ma Baghdad ga chin nya kae ba de.သူဟာကျောင်းမဲ့ဘွေရလုံရက်တွေအထမကျင်နာရီခုံးပြတ်တက်တာတွေကိုဗီဒီယိုမှတ်တမ်းတွေနဲ့လွှင့်ရမှာအဓိကကြီးကြပ်ခဲ့သူပါ2018ခုနှစ်လောက်မှာတော့ Isaac ချမ်းဖဲ့ဖွဲ့ဟာနည်းမြေအားလုံးနှီးပါးကိုလဲလွတ်ခဲ့ရပါတယ်အခုဘဂဒီသေဆုံးသွားပြီဆိုတဲ့သတင်းကိုမိုဆိုလ်မြို့ကန်တယောက်ကအခုလိုကြိုးဆိုပါတယ်
ဖာဟာနာနီကိုအမတ်တေစတန်ဖာဟာနီ
ကျွန်တော်ရောအစ္စလမ်ဘာသာဝင်တိုင်းဝိုင်းကပြောနေတယ်ဆိုတာဖခင်ကသိပါတယ်ဒါကအီရက်ကသူရဲကောင်းတွေအတွက်လက်စားချေခွင့်ရလိုက်တာပါကျွန်တော်ဖေရဲ့ဦးလေးကိုသူခေါင်းဖြတ်တက်ခဲ့တယ်။ကျွန်တော်ညီကိုတယောက်ဆိုသူတို့ပြစ်တဲ့မော်တာကြီးထိပ်ပြီးတည်ခဲ့တာပါ
။တင်းတင်းကြပ်ကြပ်မနေ့ကတော့သမ္မတထရန့်ကအမေရိကန်တပ်တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့သူအားလုံးကိုကျေးဇူးတင်တဲ့အကြောင်းအခုလိုပြောဆိုပါတယ
်။ I want to thank the nations of Russia, Turkey, Syria and Iraq.
ရုရှား၊တူရကီ၊ Syria, Iraq နိုင်ငံအားလုံးကိုကျွန်တော်ကျေးဇူးတင်ပါတယ်။ Syria ကကတ်တပ်ဖွဲ့ဝင်အနေနဲ့ကူညီပံ့ပိုးခဲ့တာတွေအတွက်ကျေးဇူးတင်တယ်ဆိုတာပြောချင်ပါတယ်ဒါဟာအင်မတန်အန္တရာယ်ကြီးတဲ့ဥတီချက်အတွက်စွန့်စားခဲ့ကြတဲ့စစ်စင်ရေးကြီးပ
ါအခုလိုဂျမ်ဘက်ခေါင်းဆောင်တည်ဆုံသွားတဲ့သတင်းကြောင့်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတညာဟူကလည်းဂုဏ်ယူဝမ်းမြောက်တဲ့အကြောင်းအခုလိုသတင်းစကားပါပါတယ
် This is an important milestone but it's part of a longer battle which we
ဒါဟာအရေးကြီးတဲ့သပိုင်းမှတ်တိုင်တစ်ခုပါဒါပေမဲ့လည်းကျွန်တော်တို့နိုင်ရမယ့်ရည်ရှိစစ်ပွဲရဲ့အစိတ်အပိုင်းတစ်ခုလည်းဖြစ်ပါတယ်
ကျေးဝင်ကြီးချုပ်ဘော်ရီဂျင်ဆန်ကလည်းဒီချင်းဟာရေးကြီးတဲ့အချိန်ကိုရောက်နေပြီဆိုပြီးပြောဆိုပါတယ်ဘဂရီရဲ့အဖွဲ့တွေကိုဆက်ပြီးတက်ခတ်ရအောင်မယ်လို့သူကဆိုပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းကတ်အဖွဲ့တွေတင်ထားတဲ့နေရာတွေကအမေရိကန်တပ်တွေကိုယူသိမ်းမယ်ဆိုပြီးဒီလစောစောပိုင်းကပဲသမ္မတဒေါ်နယ်ထရန့်ကကြေညာခဲ့ပါတယ်တူရကီတပ်တွေဝင်ထိုးစစ်ဆင်ပြီးတဲ့နောက်အပြစ်ခတ်ရစေးကြေညာခဲ့သလိုကတ်တပ်ဖွဲ့တွေကလည်းအဲ့ဒီနယ်မြေတွေကနေစုခွာခဲ့ရပါတယ်အခုတော့နယ်မြေတစိုက်ဒီပိုင်းကိုတူရကီခြေစိုက်ရပ်သားပြည်သူစစ်တွေကသိမ်းထားပါလေ။နယ်ခြားစစ်မဲ့ဇုံမှာတော့ရုရှားနဲ့စီးရီးယားတပ်ဖွဲ့တွေကကင်းလည်ပြီးလုံခြုံရေးကိုတာဝန်ယူထားရပါလေ။ Republican တက်လွတ်တော်အမတ် Lindsey Graham ကတော့စီးရီးယားကတ်လူမျိုးစုတပ်တွေနဲ့တူရကီကြားပရိပခါကိုလည်းမဖြစ်မနေဖြေရှင်းရမယ်လို့ပြောဆိုနေပါလေ။အခု ISIS ခေါင်းဆောင်ဘဂရီကိုတုတ်တင်လိုက်နိုင်တာကတိုက်ပွဲပုံစံမှာပြောင်းလဲတော့ဖြစ်သွားနိုင်တယ်လို့သူကဆိုပါတယ်။ဒါပေမဲ့လည်းအကြမ်းဖက်မှုကိုစန့်ကျင်တဲ့စစ်ကတော့မပြေသေးဘူးလို့ပြောဆိုပါတယ်ခင်ဗျာ
။အမေရိက နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်အခုဒီခါမှာတော့ထုတ်လုပ်သူမခင်ဖြူရင်းနဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့အတိုင်းလေးလိုက်ဆွေးနွေးခန်းကိုနားဆင်နိုင်ကြပါပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုင်းလေးလိုက်အစီအစဉ်ကနေပြီးတော့ကျူးစွာတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရခိုင်ပြည်နယ်မှာအခုကြုံနေရတဲ့ပြည်ပခန့်နဲ့နောက်ဆက်တွဲအခြေအနေတွေဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသကမြန်မာစစ်တပ်နဲ့ဒီအေးရခိုင်လက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေပူပူပြီးတော့တင်းမာလာတယ်လို့ပဲအရသာထိခိုက်မှုတွေအရသာတွေတွာလာနေထိုင်စားသောက်မှုတွေကိုလည်းထိခိုက်လာနေပါတယ်။တစ်ဖက်မှာတော့အပြစ်ရဆွေးနွေးနေတဲ့ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုမှုတွေဟာလည်းပူပြီးတော့ပြင်းထန်လာပါတယ်။ရခိုင်မြောက်ပိုင်းစစ်ပွဲညှိနှိုင်းမှုအလားအလာနောက်ဆင်ခေါ်ချက်တွေကြောင့်အခုကျွန်တော်တို့ဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ဒီအမျိုးသားလွှတ်တော်ရခိုင်ပြည်နယ်ကရခိုင်ပါတီရဲ့ဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ဒေါက်ထုမွေဖြစ်ပါတယ်ခင်ဗျာနောက်တူကတော့ဒီမြန်မာနိုင်ငံရေးလေးလာသူလက်ရှိညီငယ်ရေးလုပ်ငန်းစဉ်တွေကိုလည်းလေးလာသုံးသပ်ပေးနေတဲ့ဥမ္မောင်မောင်ဆိုးဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဥမ္မောင်မောင်ဆိုးဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥမ္မောင်မောင်ဆိုးကြားပါလားခင်ဗျာ
ကြားပါ
လေ Okay ဥမ္မောင်ဆိုကျွန်တော်ခုနကပြောလို့ပဲရခိုင်ပြည်နယ်ကပြည်ပခါပေါ့ခုနောက်ပိုင်းဆိုဒီရပိုင်းဆိုပိုစိတ်လာတယ်ဥမ္မောင်ဆိုရှင်ဒီတစ်ဖက်နဲ့တစ်ဖက်အဖမ်းစည်းတွေနောက်တိုက်ဆိုးမှုတွေပြစ်တာခတ်တာတွေပိုဆိုးလာတယ်ပြောမယ်ဆိုရင်တစ်ဖက်မှာညီငယ်ကြီးတို့လည်းဆွေးနွေးနေတဲ့ဟာတွေကလည်းရှိနေတယ်ခင်ဗျာအဲ့တော့အချင်းကြီးအလားအလာပေါ့ဥမ္မောင်ဆိုရဲ့သုံးသပ်ချက်လေးအရင်ဆုံးသိချင်ပါတယ်ခင်ဗျာ
ဒီကတော့တမရော်နဲ့အေးချာမှာကိုလွမှုကထိတိုက်ဖြစ်နေပါတယ်တမရော်အနေနဲ့ကတော့ရခိုင်အေးတပ်ဖွဲ့ကိုအေးဒီတန်းသာလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့ကိုရခိုင်မှာခြေစိုက်တာလက်မခံနိုင်ဘူးထောင်ကွာ80နောက်ပိုင်းနေရာရခိုင်ကအဖြူအောင်နေပြီဖြစ်တယ်အဖြူအောင်နေမြေမှာတန်းသာလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့အခြေစိုက်နိုင်မှုဆိုတဲ့ဘက်ကနေပြီးတော့သူရက်တည်ပြီးတော့ကြီးပြင်းပါတယ်ဒီဘက်ကတော့သူတို့တိုင်းသားတွေအတွက်တက်ခဲ့ဖို့အတွက်တိုင်းသားတွေအတွက်ရက်တည်ဖို့အတွက်ဒီရခိုင်မှာသူတို့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုအခြေခံဒေသတစ်ခုပြီးဆောင်အောင်မယ်လို့ရက်တည်ပါတယ်။အဲဒီအမြင်တစ်ခုကဖြောင်ဖြောင်ကြီးဆန့်ကျင်နေတဲ့အချိန်မှာဟိုလက်နက်ကိုင်တပ်ဖွဲ့တွေပြစ်ထန်လာတယ်လို့မြင်ပါတယ်။အဲဒီလက်နက်ကိုင်တပ်ဖွဲ့တွေကိုဖြည့်ရှင်းဖို့လောလောဆယ်ကတော့ခက်ခဲနေဦးနေတယ်မှာလေခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ဒီနေရာမှာအဓိကမေးချင်တာက rule of engagement နဲ့နောက်တစ်ခုကအရသာလူလူတွေထိခိုက်နေတဲ့ကိစ္စပါပြောရမယ်ဆိုလို့ရှိရင်ဒီမြန်မာစစ်စုဘက်ကတမရော်ဒီပြောခွင့်ရသူတွေအများပြောနေတာကတစ်ဖက်ကပစ်လို့သူတို့ရွာကိုပြန်ပစ်ကြပါတယ်ဘယ်နေရာကိုဒီရွာတွေကိုပစ်ရပါတယ်နောက်တစ်ဖက်မှာရွာသားတွေဘက်ကနေပြီးတော့ဒီလက်နက်ကင်တွေကိုထောက်ခံနေတယ်ကူညီနေတယ်ဆိုပြီးတော့ဖမ်းတာစီးတာတွေလည်းတော်တော်များများကြုံလာပါတယ်ခင်ဗျာအဲ့တော့ရခိုင်အဲ့မှာရှိတဲ့ဒေသခံလူလူတွေနဲ့ပတ်သက်လို့စစ်တပ်ရဲ့သဘောထားနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲ
အခုကျွန်တော်တို့တွေ့ရတာတော့အေလက်နက်ကိုင်တပ်ဖွဲ့ပေါ်ပေါ်လာပြီးတယ်မလို့ရခိုင်ဒီမြောက်ပိုင်းလူလူအနေနဲ့ကတော့အေတပ်ဖွဲ့ကိုထောက်ခံနေတဲ့သူမြေပြင်သတင်းတွေအများကြီးသိရပါတယ်။အဲ့တော့တစ်ဖက်ကတပ်မတော်အနေနဲ့ကလည်းဒီအေကိုထောက်ခံတဲ့လူတွေကိုပြန်လဲချေမှုနယ်လို့အကြောင်းပြတာဖြစ်ပါလိမ့်မယ်။အဲဒါလည်းပဲတစ်ခုတော့ရှိတယ်စစ်ပွဲတစ်ခုဖြစ်လာလို့ရှိရင်ကျွန်တော်တို့ပြောတဲ့စကားတစ်ခုရှိပါတယ်စစ်ပွဲတစ်ခုဖြစ်လိုက်လို့ရှိရင်အမှန်တရားပျောက်ဆုံးသွားတယ်ဆိုလိုပါပဲ။ကျွန်တော်တို့ဒီစစ်ပွဲဖြစ်လာတာနဲ့ဒီသူ့ပဲမှန်တယ်ကိုယ့်ပဲမှန်တယ်ဆိုရဲညှိနှုံမှုတွေပေါ်လာတာတော့တိတ်အံ့ဩစရာမရှိဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီအချိန်မှာဒီ top power ပေါ်တစုံတရာရဲရွာလူဒီရဲရွာလူတို့ဒီရခိုင်လူတို့တွေကိုအထိခိုက်လဲနေစီမဲ့အချိန်ကြီးပြစ်ခတ်လဲရော့ပါလာမဲ့အချိန်ကြီးတခြား top power တွေရောမရှိနိုင်ဘူးလားအခုအနေထားကတော်တော်တင်းတင်းမာမာဖြစ်နေတာရော့သွားမဲ့အနေထားရောရှိပါလ
ားလောလောဆယ်ကတော့ကျွန်တော်တို့ဒီညီငယ်စနေဝဲတွေရတတ်နေတယ်ညီငယ်စနေဝဲတွေမလုံနိုင်သေးဘူးဆိုလို့ရှိရင်တော့ဒီဒီထပ်ပေါက်တစ်ခုရနိုင်မှာခက်ခဲနေဥမှာပါဒီဒီထပ်ပေါက်တစ်ခုရမယ့်အစားကျွန်တော်တို့ပူပူပြီးတော့နင်းနာစေမဲ့အဲလူလူရောဒီစားရောပူပူနင်းနာစေတဲ့အချက်လက်မျိုးတွေပဲဆက်ချင်နေဦးမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဥမောဆူလီလိုက်မှာပါခဏနေပြပါအောင်ခင်ဗျာကျွန်တော်ဒေါ်ထုမီလီလိုက်ပေါ်မှာရောက်နေလို့ပါအမျိုးသားလွှတ်တော်ကုစလေရခိုင်ပြည်နယ်ကပါအဲဒေါ်ထုမီကျွန်တော်အရင်ဆုံးမေးချင်တာကတော့အခုရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေနောက်ရဲရွာလူလူထိခိုက်မှုတွေဖမ်းဆီးခံရတာတွေအမျိုးမျိုးကျွန်တော်တို့သတင်းတွေလည်းကြားမြေပြင်သတင်းတွေလည်းကြားနေရပါတယ်ခင်ဗျာပြစ်တာခတ်တာတွေလည်းတော်တော်ပြင်းထန်တာဖြစ်လာပါတယ်အပြိုင်ဆိုင်ပေါ့အဲ့တော့ဒီအချိန်ဒီမှာရခိုင်နိုင်ငံရေးသမားတွေကတော့ဒီအချိန်နဲ့ပတ်သက်ပြီးတော့နည်းနည်းဟိုညင်းညင်းအတန်ရှင်ရော့သွားအောင်ဖြေလျှော့ပေးနိုင်မယ်ကူညီလှုပ်ဆောင်ပေးနိုင်မယ်အလားအလာအခွင့်အလမ်းတွေမရှိဘူးလား
ဒီအချိန်နဲ့ပတ်သက်လာလို့ကျွန်မသုံးသပ်တာကတော့ဆိုလို့ရှိရင်ဒီအချိန်ကအခုလက်ရှိရခိုင်ပြည်နယ်အချိန်ဟာ
ဆိုတာကနေပို့ပြီးတော့ဆိုးရွားတဲ့အခြေအနေကိုဥတည်နေပါတယ်ချင်းဆိုတော့ကျမတို့နိုင်ငံရေးသမားအနေနဲ့တော့နေပြီးတော့ဒီလက်တော်ကိုယ်စားလှယ်အနေနဲ့ပြည်သူကိုယ်စားလှယ်အနေနဲ့ရောကျမတို့တွေကဒါကိုအစိုးရကိုအမြဲတမ်းပြောပါတယ်ဒါအစိုးရကဂျာဝင်ဖြန့်ဖြေးလိုက်လို့ရှိရင်အတိုင်းအတာတစ်ခုအထိဒါဒီအခြေအနေဟာနေပြီးတော့ပြည်သူပေါ်မှာထိခိုက်မှုတွေဟာအတိုင်းအတာတစ်ခုတွေရောက်ပါသွားနိုင်ပါတယ်အခုကနေပြီးတော့ဒီနှစ်ဖက်တိုက်ပွဲတွေကြားထဲမှာပြည်သူတွေဟာတုတ်ကိုထိခိုက်နေနိုင်ရပါတယ်ဒီထိခိုက်နေနိုင်မှုအတွက်အစိုးရကဘာတစ်ခုမှမပြောတာကျမတို့အရန်ကိုအံ့ဩပါတယ်ရှင်ဒီလိုတော့ကိုယ်စားတယောက်အနေနဲ့ရောရခိုင်ပြည်မှာရှိကြတဲ့နိုင်ငံရေးသမားတွေကဒီစစ်ပွဲကိုအမြဲဆုံးနိုင်ငံရေးအရာဖြေရှာဖို့အတွက်နေပြီးတော့ထက်ခါတလဲလဲပြောနေပေမဲ့တက်ဆိုင်ရာတာဝန်ရှိသူတွေကတော့ဒီဆုံးဖြတ်နိုင်ဆုံးရှိတဲ့ပုဂ္ဂိုလ်တွေကတော့ဒါကိုနေပြီးတော့ဟိုနှုတ်ဆက်ဆက်ဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ပြည်သူကိုယ်စားအင်မတန်မှအဆင်မကောင်းဖြစ်မိပါတယ်လက်ရှိအခြေအနေမှာနေပြီးတော့ဒီအစိုးရကဂျာဝင်ဖြန့်ဖြေးမှုကအတိုင်းအတာတစ်ခုတည်းကြိုးတက်ရမယ်ရှိမှာပါအထူးသဖြင့်ပြည်သူအစိုးရလက်ထက်မှာပြည်သူ့ဘက်ကကာကွယ်ပြုဆိုရမယ်ဟာတာဝန်ဟာနေပြီးတော့အစိုးရရဲ့တာဝန်ဖြစ်ပါတယ်ကျွန်တော်တို့နိုင်ငံရေးသမားတွေကဘလောက်ပဲတွန်းပြောပြောကိုယ်စားလှယ်တွေကဘလောက်ပဲပြောပြောနေပြီးတော့အခုချိန်မှာတစ်ဖက်တိုက်ဝဲချက်မှာဖြစ်နေကြတဲ့ဟာပြဿနာကနေပြီးတော့ပြည်သူရဲ့ထိခိုက်နေတာမျိုးအကြီးအကျယ်ဆုံးဖြစ်နေပါတယ်ဒါကြောင့်အစိုးရကဂျာဝင်ဖြန့်ကျင်မှုတွေအကောင်းဆုံးအခြေအနေဖြစ်လိမ့်မယ်အကောင်းဆုံးအဖြေတစ်ခုရလိမ့်မယ်လို့တော့ကျွန်တော်တို့သုံးသပ်ပါတယ်ရှင
်ဟုတ်ကဲ့ဒီနေရာမှာအစိုးရတာဝန်ရှိသူတွေ justify လုပ်နေတဲ့ကိစ္စပေါ့နော်အဲ့လို justify လို့ဖြစ်နေတဲ့အချင်းတွေကလက်နက်ကိုင်အေးအဖွဲ့တွေဒီတောင်းတော့ဒီဘုံဖွဲ့တွေကနေပြီးတော့လုံချုံရေးစခန်းတွေကိုတိုက်ခိုက်တယ်လုံချုံရေးအဖွဲ့အစည်းတွေကိုတိုက်ခိုက်တယ်ဒါဟာအကြမ်းဖက်မှုဖြစ်တယ်ဆိုတော့ဟာမျိုးနဲ့ justification ပြောပြောနေတာရှိပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့မထူမီအမြင်သိချင်ပါတယ်
အော်တိုင်းရင်းသားတွေလက်နက်ကင်တာအကြောင်းမဲ့လက်နက်ကင်တယ်လို့တို့ကျွန်မအနေနဲ့မထင်ပါဘူးရှင်ဒါတော့ခိုင်းခြင်းမှမဟုတ်ပါဘူးမြန်မာနိုင်ငံမှာရှိကြတဲ့တိုင်းရင်းသားလက်နက်ကင်များဒီကိုပိုင်ပြထမ်းပိုင်ခွင့်နဲ့ကိုကျွန်မကိုဖန်တီးဖို့ကြိုးပမ်းလာခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီဒီ2021ရာစုမှာနေပြီးတော့နိုင်ငံတွေနိုင်ငံတွေကအရန်ကိုတိုးတက်ဖြစ်ထွန်းနေပြီပါပြီဒီချိန်ခါမှာနေပြီးတော့မြန်မာနိုင်ငံအနေနဲ့ဒီလက်နက်ကင်ပဋိပက္ခအခြေအနေကိုတိုင်းရင်းသားတွေကိုနေပြီးတော့အကြမ်းဖက်ဆိုပြီးတော့ဆွဆွမှုတည်တာလက်ရှိပဂတိအခြေအနေကိုဖြေရှင်းနိုင်တဲ့နည်းလမ်းတစ်ခုမဟုတ်ပါဘူးဖြေရှင်းနိုင်တဲ့အသုံးလုံးလည်းမဟုတ်ပါဘူးဆိုတော့ဒီလက်နက်ကင်ရတဲ့အကြောင်းရင်းကိုပက်ပက်ကွင်းကွင်းတည်တည်ချာချာမနေပြီးတော့လက်မခံဘဲဆိုလို့ရှိရင်တော့ဒါကျမတို့ကဒီတိုက်ခွေအခြေအနေကပိုဆိုးရွားဖို့ပဲကျမတို့သုံးသပ်ရပါတယ်ဒါကြောင့်မလို့နေပြီးတော့ဒီဗနီယာဟိုဘက်တိုက်နေပြီးတော့ခုလက်နက်ကင်တပ်ဖွဲ့များပေါ်လာရတဲ့အခြေခံအကြောင်းရင်းကဖက်ဒရယ်ကိုမတင့်သုံးလို့ပဲဖြစ်ပါတယ်ဟိုကဖက်ဒရယ်ကနေပြီးတော့ခေါင်းဆောင်များရဲ့အထူးသဖြင့်နှုတ်ဟိုဒီအနာကြားကောင်းအောင်ပြောဆိုနေကြတဲ့မူဝါဒတစ်ခုဖြစ်နေပြီးတော့ဖက်ဒရယ်ကကဘာတုံးမှာလက်တွေ့ကျင့်သုံးနေကြပါတယ်ဒီလိုမျိုးလက်တွေ့ကျင့်သုံးဖို့ဒီနေ့အချိန်ထိခရီးရောက်ဝေးကွာနေဆဲဖြစ်ပါတယ်အထူးသဖြင့်အနိုင်ရပါတီခေါင်းဆောင်များနဲ့တက်ကြားမရောင်မှနေပြီးတော့ဒီဖက်ဒရယ်ကိုမူအဖြစ်သဘောတူညီတဲ့ပုံစံတွေဖွဲ့လှစ်နေပါတယ်ဒါဘာလို့ပြတယ်လဲဆိုလို့ရှိရင်တိုင်းရင်းသားတွေအတွက်ဒီလက်နက်ကင်ဖက်ကိုပုံဥတည်စီတယ်လို့ဖိအားပေးတဲ့တမျိုးတွန်းအားပေးတဲ့တမျိုးဖြစ်နေပါတယ်ရှင်ဒါကြောင့်မို့ကျွန်မနေဒီမတို့အနေနဲ့ကတော့ဒီဘာကြောင့်တိုင်းရင်းသားတွေလက်နက်ကင်တယ်လဲလို့ကျွန်မတို့အခြေခံအကြောင်းရင်းကိုလေ့လာလိုက်လို့ချင်းသိရှာတာတစ်ခုကသိချပါတယ်ကျွန်တော်တို့တိုင်းရင်းသားအကုန်လုံးကိုနေပြီးတော့ကျွန်တော်တို့သူပြတနာလောက်ကြည့်လိုက်ပါကိုယ်ပိုင်ပြတ်ထမ်းပိုင်ဆိုကျွန်တော်ကိုဖန်တီးပိုင်ဖွင့်ဒီဖက်ဒရယ်စနစ်ကိုမကျင့်သုံးလို့ပဲဖြစ်ပါတယ်ရှင်။ဒါကြောင့်မို့ကျွန်မနေတို့အနေနဲ့ကတော့ဒီတိုင်းရင်းသားလက်နက်ကင်တွေပေါ်မှာနာမည်မျိုးမျိုးဟိုတက်ပြီးတော့ဒီလိုမျိုးတုတ်တိမ်နေခြင်းရှင်းလင်းနေခြင်းတွေကောင်းမွန်တဲ့ရလက်ဖြစ်ထွန်းမှာမဟုတ်ဘူးလို့ပဲအဲကျွန်တော်တို့ဒါဆွေးနွေးလိုပါတယ်ရှင်
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်နောက်ထပ်တစ်ခုမတ်ထုမေဒေါက်ထုမေကိုမေးချင်တာကတော့လက်ရှိရခိုင်ပြည်နယ်အစိုးရရဲ့ဒီရခိုင်ရေးနဲ့ပတ်သက်လို့ကင်တွယ်ချင်းကပ်မှုနောက်တစ်ခုကရခိုင်လွှတ်တော်မှာဆိုရဲရခိုင်လွှတ်တော်ကိုယ်စားလှယ်က EMP ပါတီကအများစုရှိနေတာပါခင်ဗျာအဲ့တော့လွှတ်တော်နဲ့ရခိုင်ပြည်မှာရှိတဲ့လွှတ်တော်နဲ့အစိုးရကရောဘာမှမလုပ်နိုင်တော့ဘူးလား
ဆိုအဓိကတော့နေပြီးဒါကိုချင့်ကပ်မယ်ဆိုလို့ရှိရင်ဖွဲ့စည်းပုံပြဿနာဖြစ်သွားတယ်ဘာဖြစ်လို့လဲဆိုတော့ဒီရခိုင်ပြည်နယ်ရဲ့ဝန်ကြီးချုပ်ကိုနေပြီးတော့တက်ဆိုင်ရာသမရခန့်ထားခြင်းဖြစ်ပါတယ်ဆိုရခိုင်ပြည်နယ်မှာရခိုင်လွှတ်တော်ကိုယ်စားအများစုကအနိုင်ရတဲ့အတွက်ကြောင့်မလို့လွှတ်တော်မှာဘလို့စဉ်းစားဘလို့အတီးပြုဒါကိုအစိုးရကလိုင်းနာဆောင်ရွက်ရပါမယ်။အပြည်နယ်အစိုးရများဒီပြည်နယ်နဲ့တိုင်းအထူးသဖြင့်ပြည်နယ်နဲ့တိုင်းအစိုးရများဒီပြည်ထောင်စုရဲ့အစိုးရရဲ့အမှုမှုအများကြီးရှိပါတယ်။ဒါကြောင့်မလို့လွတ်တော်မှာဘလို့ပဲအနိုင်ရရတကယ်တမ်းလက်တွေ့အကောင့်ဖေဖော်ရမှာဒီအစိုးရအကောင့်ထဲခိုးခိုးဆောင်ရွက်တဲ့ခါကြလို့ရှိရင်ပြည်ထောင်စုအစိုးရရဲ့ဖိအားကအများကြီးတက်ဝင်နေပါတယ်။ဒါကြောင့်မလို့နေပြီးတော့ဒီနေရာမှာဒီခိုင်လက်တော်ကနေပြီးအစိုးရတင်မဲ့မေးဖို့လို့မေးမယ်ဒါတွေဖိအားတွေပေးပေမဲ့လက်တွေ့ခင်ဗျနေမှာအုပ်ချုပ်နေတဲ့အစိုးရဒီထူးထူးဖြစ်နေပြီးတော့ဒီပြည်နယ်အစိုးရရဲ့အာဏာချက်တွေများစွာနေပြီးတော့လိုအပ်နေပါသေးတယ
်ဟုတ်ကဲ့ခင
်ဗျဒီအာဏာချက်တွေကြောင့်ဘလို့ပြောဖြစ်ကုန်နေပြီလဲဆိုလို့ရှိရင်တချို့မြို့နယ်တွေကိုဆိုလို့ရှိရင်ဒါဝင်းကြီးချုပ်တော်မှာခရီးသွားဖို့မဖြစ်နိုင်တဲ့မြို့နယ်တွေဖြစ်ပေပါဒီပေါ်မှာနေပြီးတော့ဘ ਹੁ ကအထူးသဖြင့်ဘ ਹੁ အစိုးရအနေနဲ့အများကြီးစီးပွားဖို့လိုအပ်နေပါသေးရှင့်
ဟုတ်ကဲ့ခင်ဗျာသူမီကုမမောင်စုလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော်ရရှင်တွေကိုလှည့်ပေးကြပါတယ်အရင်ဆုံးအရှင်တံရလီလိုင်းပေါ်မှာရှိပါတယ်အရှင်တံရမီးမြန်းဆွေးနွေးလို့ရပါတယ်ခင်ဗျာအတူတူတူပေါ့အ
ဲဒီဒီမီးမြန်းဆိုတာတော့ဒီနိုင်ငံလုံးရဲ့လေယာဉ်အချက်လက်ပါပဲရခိုင်မမဟုတ်ပါဘူးမြန်မာနိုင်ငံမှာဆောင်ရွက်နေတဲ့ကိုယ်ရက်ချက်တွေဟာဒီဒီမီးမြန်းလက်ထက်ကလည်းမီးမြန်းကြီးဆိုပြီးတော့1980ခုရဆောင်ရွက်ခဲ့ပါတယ်ဒီမျိုးဒီလိုစီလက်တယ်ဆောင်ရွက်ခဲ့ပါတယ်ဒီဒိဋ္ဌိလက်တယ်ဆောင်ရွက်ခဲ့ပါတယ်ယခုဒေါအောင်ဆန်းစုကြည်လက်တယ်ဆောင်ရွက်ခဲ့ပါတယ်ဆောင်ရွက်တဲ့နေရာမှာဒီဓမ္မပဲလေဒီတရားတစ်ခုဆောင်ရွက်မှုအားနည်းနေတယ်လို့သူတို့အမြင်နဲ့ညီမာတယ်တကယ်တော့ကျတော့အလုံးပေါ်ဆောင်ရွက်တဲ့နေရာမှာဓမ္မတရားတစ်ခုဆောင်ရွက်မှသာလေရည်ရည်လေးပြီးလို့မရလို့လည်းလို့ပဲဦးရလို့ပြောနာနာတယ်အခုအာရမဖြစ်နေကြတယ်အာရမဆိုမတရားတဖြစ်တကယ်ကြီးရင်တော့ယခုလုံးလုံးနေတဲ့စကားရတူဟာအကုန်လုံးနဲ့စားပြီးပါတယ်ဒါဖြစ်လို့လည်းဆိုတော့ဟိုနေရာကြီးမပြေလို့လုံးနဲ့တိုင်တာကဟိုလုံးနဲ့တိုင်တဲ့ပုဂ္ဂိုလ်တွေတတိရှိရေဒီကောက်ပဲဝင်မလာတဲ့အဲအဲ့ဒါဘုရားကြီးနေလို့တက်မှာလုံးနဲ့ကြပြီးတော့အလုံးဝင်နေသူရဲ့စကားရနဲ့စကားရတာကြီးကအဘိဓိကအပြီးပြီးပါပဲဒီတော့ကျတော့ဦးဇင်းလို့ဒီလိုလေရင်းရင်းရအောင်ရှင်းပြကြမယ်ရခိုင်ပြဒနာသံဃာပြဒနာပေါ့အရှင်းပြကြမယ်ဆိုရင်ဓမ္မတစ်ခုတရားတစ်ခုပေါ့ဓမ္မဖြစ်အောင်ဆောင်ရွက်လိုပါတယ
်ဒီမှာပြအ
ရှင်းပြအခုတွေမဟုတ်ပါဘူးဥပမာလူအပြင်းပိတ်လူအပြင်းပိတ်ဥပဒေအပြင်းပိတ်နေတာတွေဆောရှားဖို့လိုပါတယ်အဲ့တော့ကျတော့ရခိုင်အရေးပြဒနာပြင်းထန်ဖို့ရှင်လေးဆိုရင်ပထမအကြိမ်လေးရမှာကလူအပြင်းပိတ်နေတဲ့မူဝါဒကိုပြောင်းလဲပါတော်ဆန်းကြည့်ကြရအောင်မှားလိုက်ရတယ
်တင်ပါ
လူအချင်းတို့လူအချင်းတို့လူအလည်းလွတ်တော်ရဲ့ကိုဒီကနေ့ဒီ2500ခိုင်လေးအကြာကျောင်းနာလုံးနဲ့ကျောင်းလေးပါဝင်ပြီးဥပဒေပြည်နဲ့နေရာမှာသူရဲ့ခေါ်ကြချက်ကိုပြောနိုင်အောင်ဒီ2500ခိုင်လေးစစ်တပ်ကိုဖေးမယ်ဆိုတော့စစ်တော်ကိုကျလဲပြီးအဲ့ဒါကိုမထင်ပါနဲ့တရင်းသားတွေအဲ့ဒီစစ်တပ်2500ခိုင်လေးနဲ့20000ခိုင်လေးကျောင်းငါးတိုင်းလုံးတော့ကြပြီးတော့ရှင်းနေကြတာလားဗျာဒီတရားရှင်ခေါ်ရမယ်ဆိုရင်ကျွန်တော်တို့လုပ်နေတဲ့ဒေါ်ဆန်းကြီးကြီးအကြမတရားတွေဖြစ်နေပါတယ်ဒေါ်အစ်တမမဟုတ်ပါဘူးအဲ့လိုကြအားလုံးတကယ်လို့ငြိမ်းချမ်းရေးတွေဆောင်ရွက်ကြပါလို့ခင်ဗျားနေနဲ့ကြည့်ကြရခင်ပါတယ
်တင်ပါဖေတင်ပါကျွန်တော်အချိန်နည်းနည်းလေးအကန့်အသတ်ရှိလို့ပါဖေကျွန်တော်ဒေါက်တာသရရှင်တူအလှည့်ပေးခြင်းပါတယ်ခင်ဗျာကိုတီးလက်မူတူတူဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်အခုကျွန်တော်ဖလားလုံးပြောချင်တာကတော့နော်ခုနရှင်းနိုင်အချိန်မှာလည်းပြောသားလိုက်ရှိပါတယ်ဘူးတော့မင်းအောင်နိုင်ပါဗျာနော်ဒေါက်တာဆကြီးပေါ့အဲသူတို့ပြောသားလိုက်ရှိပါတယ်ခင်ဗျနော်ဘုကြောင့်မလားဘယ်လိုပြောလိုက်ဆိုတော့နော်ကျွန်တော်တိုင်းလာဒီလိုပြည်သူတွေကိုမဟုတ်နော်ဝန်တောင်ပြောနေတာမသိဘူးပေါ့ဗျာနော်ဟိုနီသူတို့ပြောနေတာတော့ကျွန်တော်တို့အဲ့ဒီစစ်မှန်တဲ့ဘာလို့မဟုတ်ဖေဗရယ်တို့စစ်မှန်တဲ့ငင်းချင်းကြီးတို့ရမယ်လို့ပြီးမယ်လို့ပြောနေတာကျွန်တော်တွေ့ရတယ်ခင်ဗျနော်နော်အခြေခံဥပဒေကိုလည်းပြင်မယ်နော်ဒေါက်တာမြင့်ကလည်းနော်အဲ့နာရင်းမြစ်ကိုနော်ခွဲလို့ယူကြမယ်အဲ့ဒါပြောတာအမှန်လို့ပြောဖို့လိုအပ်ပါတယ်ခင်ဗ
ျတင်ပါဗျတင်ဟုတ်ကဲ့ပါ
နော်ကျွန်တော်တို့ပြည်သူတွေကနော်ငင်းငိုင်းကိုလူချင်ပါပြီနော်ငင်းငိုင်းတန်တာနေပါပြီနော်ရခိုင်မျိုးလည်းနော်တက်ခိုက်တာကိုကျွန်တော်တို့ကတော့ဆန့်ကျင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုတီးလိုက်မှုကျေးဇူးပါခင်ဗျကျွန်တော်ရှေ့ရဆရာတော်နဲ့မှာပြီးတင်ပါတော်ဖြစ်သွားတယ်ကျွန်တော်နောက်ထပ်သွားရှိတူဖိတ်ခေါ်ချင်ပါတယ်ခင်ဗျဥမောင်ကျော်စံတို့တို့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ခိုင်မာရှိနေတဲ့ပြည်သားကကျောင်းမင်းဆိုလို့ရှိရင်အစိုးရကွန်တက်ကခိုင်ရပေါ်မှာအာဂါဒါကိုရှိတယ်ခင်ဗျာဘာလို့ဆိုလို့ရှိရင်ကလားနဲ့ပြည်သားစားဖြစ်နေလို့ကခိုင်မလူများစုတွေအနိုင်ရှိနေတဲ့ကလားကိုလူမျိုးစုခိုင်မလူများစုဆိုပြီးတော့ပြောတော့လာဒါကိုအကြောင်းပြပြီးတော့ခိုင်တဲ့သူခိုင်တဲ့မသူမေမေအမမေမေအဘူးဆိုတာပြီးတော့နောက်တစ်ခါအမျိုးမျိုးကလာကိုဖက်ပြတဲ့ကလာကိုတော့ပြန်ခေါ်တယ်ဒါနောက်ပြီးတော့ခိုင်ကိုနှိမ့်ဆက်ဖို့ကြိုးစားတယ်အခုလဲဒီအာလာအမင်းပေးတာတော့အောင်ဆန်းစုကြည်တော့ဦးဝင်းမျိုးပါခင်ဗျာနောက်ဆိုရင်အစိုးရကရခိုင်ပေါ်မှာသေသေးမင်းမကြီးအာဂါဒန်နဲ့ဒီလိုမျိုးလုပ်နေတာလို့ကျွန်တော်တို့ခိုင်ပြေပြန်ပြပါတ
ယ်ဟုတ်ကဲ့ခင်ဗျာဥမောင်ကျော်စံကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သွားရှင်တွေလည်းရှိလို့ကျွန်တော်နောက်ထပ်တူဖိတ်ခေါ်ချင်ပါတယ်ဦးတင်မောင်ဆွေလီလိုက်မှာရှိပါဦးတင်မောင်ဆွေဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာအချိန်လေးနဲ့တူတူတူပေါ့
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုဟိုဆွနဲ့တို့ရဲ့အားလုံးကိုကျွန်တော်ကျေးဇူးတင်ပါတယ်ဒါမှမဟုတ်ကျွန်တော်ကပြောချင်တာက
အဓိကရခိုင်ပြည်နယ်တမကလေမြန်မာနိုင်ငံတပည့်လူမှလာနာကြရပူဟိုဟာတက်ကွာနေပြီ။ဘာကြောင့်တက်ကွာတယ်လဲဆိုတော့အဲ့ဒါနိုင်ငံကောင်းဆောင်တွေမှာအဓိကစိတ်ဆောက်မှုအရေးကြီးတယ်။ဘယ်လိုတမ်းဆိုတာလာနာဆိုတဲ့လူဥစ္စာတွေကိုဘယ်လိုတမ်းဆိုအရင်ကိုချောက်တဲ့ဘာလို့ဆိုလာနာဘယ်သူမှမမခံခြင်းဘူး။ဘာကြောင့်ကန့်ရှင်းတာလဲ။သူတို့ကြီးလူအိရှာသူတို့ကြီးဟိုဟာဘာလဲသူတို့ကြီးလူလိုက်ရှာသူတို့ကြီးဒါမဲ့လွတ်အပ်တဲ့ဥစ္စာတွေကိုအရင်ကောင်းဆောင်တွေကမပင်းစင်းနိုင်တဲ့အခြေကြောင့်သူတို့ကနောက်ဆုံးအနေနဲ့သူတို့ကလာနာပဲကန့်ရှင်းတာ။အဲကြောင့်သူတို့လာနာခိုင်းတာပါနော်။အမရခိုင်လမ်းနဲ့အပွေတို့လည်းရခိုင်တမတော်တွေကိုလည်းကျွန်တော်အဖြစ်မကျင်ပါဘူး။ဒါမဲ့သူတို့ကြီးလူရိုက်ချသူတို့ကြီးလူလိုက်ချကိုသူတို့ကမညတဲ့အခွေကြောင့်သူတို့လမ်းနဲ့ခိုင်တဲ့အခွေကြောင့်တခုကတော့သူကပြည်တင်နေပါကြောင့်ဆိုရင်တော့သူတို့ကဘလို့ကြောင့်မလဲသူတို့ကဟိုအစိုးရဝန်ထမ်းတွေကိုမတရားပင်းစင်းတာဒါမဲ့ဟိုလန်တဝါကနေဟိုတာမိုးတွေပါရရတဲ့သူတို့ကတင်းစီပြီးတော့သူတို့ကိုနှိစက်တာတက်လိုက်တာဒါမဲ့ဒါကသူတို့ကြီးအဖြစ်ပါအဲ့ဒါကိုသူတို့မှလည်းနားနေဖို့အရေးကြီးတယ
်
ဒါမဲ့ဆိုရင်အဲ့ဒါအရေးကတော့လည်းဘာမှမဆိုင်တဲ့ဥစ္စာကိုသူတို့ကိုပြန်ပြီးတော့အဲ့ဒါလုပ်တယ်ဆိုရင်သူတို့လည်းအပိအဲ့ဒါပဲတစ်ခုပဲရှိတယ်ခြံတဲ့အပိကတော့အစိုးနိုင်ငံကောင်ဆောင်တွေအဖြစ်ပါဘာကြောင့်ဆိုရင်နိုင်ငံကောင်ဆောင်တွေမှာအလဲအနာကိုစဉ်းစားဖို့တင့်တယ်ဘာကြောင့်ဆိုဥပမာအပြင်ပြောပြမယ်ဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်အားလည်းရဟန်းကြတွေကရဟန်းကြနဲ့ရခိုင်တွေလက္ခဏာယူမျိုးကြားမှာပြဿနာတင်ပြီးပြတာကဘာမှအဆိုးရပဲအခုကြတော့အပြဿနာကိုမပြေရှင်းနိုင်ဘူးဆက်ပြန်ပြီးတော့ရကတမတော်အပြင်ပြီးတော့ထိုက်လိုက်အောင်လေအဲ့လာဥဒေဆိုတာသူတို့ကြီးလူအိရှာကသူတို့ကြီးရခိုင်ပြည်ကြီးလူအိရှာကသူတို့ကမပြေရှင်းနိုင်လို့ပေသူကြီးဆန္ဒကိုသူတို့မလူလားလို့နိုင်ငံကောင်းဆောင်တွေကသူတို့ကြီးပက်ဆဲကြကိုမပြေရှင်းနိုင်တဲ့အတွေ့အကြုံနိုင်ငံကောင်းဆောင်တွေအနေနဲ့နားမလည်တဲ့အတွေ့အကြုံသူတို့ကလမ်းနှက်ခိုင်တာပါနောက်ဆုံးအနေနဲ့
ဟုတ်ကဲ့ပါခင်ဗျာ
လမ်းနှက်ခိုင်တဲ့အတွေ့အကြုံကဖူးမှုရှင်းမှကျင့်မယ်ဆိုရင်တော့ပူပြီးတော့ပြင်းတယ်လာမယ်လို့ကျွန်တော်ယူဆတယ်ဘာကြောင့်ဆိုရင်အခုတော့ဒီလိုဖြစ်ရတယ်ဆိုရင်အကွာရခိုင်ဗမာဒီကရုကြည့်လို့ရှိနေကြတယ်ဘာကြောင့်ဆိုရင်သူတို့ဗမာလူမျိုးကိုရခိုင်လူမျိုးတွေကတက်တယ်ရခိုင်လူမျိုးတွေကလည်းဗမာလူမျိုးတွေကိုတက်တယ်ဒါကြောင့်ကဒါကနောက်ဆုံးကျင့်မယ်ဆိုရင်တော့ဒါကလူမျိုးတဲ့ဒေသတွေတခုကိုဖြစ်လာမယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ခင်ဗျာကုတမောဆွေကျေးဇူးပါကျွန်တော်တို့တဲ့ရဲ့လေးတိုင်းစီစဉ်ဆက်ပြီးတော့ဆွေးနွေးကြပါလေခချနာကုတမောဆွေခဏလေးနားပြီးပါကျွန်တော်ပင်လယ်ဆွေးနွေးသူနှစ်ဦးကိုပြန်ပြီးဖိတ်ခေါ်ကြပါလေအရင်ဆုံးဥပမောင်စုကိုကျွန်တော်ဖိတ်ခေါ်ကြပါလေခင်ဗျာခုနဆွေးနွေးသွားကြတဲ့သူတွေတဲမှာကြားမိမှာပါတချို့ဒီမြန်မာစုရနဲ့ပတ်သက်ပြီးတော်လေးတန်စရာကြီးကြီးနဲ့ခုနပြောလို့ရခိုင်လူမျိုးတွေပေါ်မှာအာဃာတထားတယ်လို့နောက်ခုနကုတမောဆွေဆွေးနွေးရဆိုလဲတော်တော်လေးဒီလူမျိုးရေးပြိပခါတီဥတီသွားနေတယ်ဆိုတဲ့ဟာမျိုးတွေရှိပါလေခင်ဗျာအဲ့တော့ဒီဖြစ်အခုဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့အရင်ကအကြောင်းတရားပေါ့ဖရယ်ကိစ္စပြင်တခြားအရင်ကအကြောင်းတရားတွေဘာတွေရှိနိုင်လဲကုမောင်ဆွေသုံးသပ်ပြပါလား
တော့ရခိုင်မှာတော့ပြဿနာနှစ်ခုရှိပါတယ်တစ်ခုကတော့ Federal ပြဿနာပါတစ်ခုကတော့ Pingli ပြဿနာပါနော်ဒါပေမဲ့ဒီပြဿနာတွေဖြစ်ရှင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့ကရခိုင်လူမျိုးတွေရဲ့ကိုစားပြုမှုပါဝင်မှုလိုအပ်ပါတယ်အဲသူသူရင် Pingli ပြဿနာပေါ့နော်ဖြစ်ရှင်းမယ်ဆိုရင်အဲ့တော့ဒီ2012မှာပြဿနာဖြစ်တယ်2019မှာပြဿနာဖြစ်တယ်အခု NLD ဆိုတက်ပြီးတော့လေဒီကွန်ဒီဒီကော်မရှင်နေဖွဲ့တာဆယ်ခုကျော်လောက်ရှိတယ်။ဒါပေမဲ့လက်တွေ့မှာဒီဘင်္ဂလီပြဿနာဖြစ်ရှင်းမှုအတွက်ဒီရခိုင်ကိုစားပြုလူတွေအဲ့ဒီကော်မရှင်နေကော်မတီတွေမှာပါဝင်တာကျွန်တော်မတွေ့ရဘူးဗျ။အဲ့တော့ဒါကိုဖီအနန်ကော်မရှင်ရဲ့အစီအစဉ်မှာလည်းတိုက်တွန်းထားတာရှိပါတယ်။အဲ့ဒါတော့ဘာလဲဆိုတော့ဒီလူဖွဲ့စည်းမှရှိတဲ့ကိုစားပြုတဲ့လူတွေပါဝင်ဖို့ပါပဲ။အဲ့တော့လောလောဆယ်မှာရခိုင်ကိုစားပြုပါဝင်မပါဝင်နိုင်တယ်ဆိုတဲ့ဟာပြဿနာတစ်ခုပါပ
ါ
နောက်ခုကတော့ဖယ်ဒရယ်ပြဿနာပါဖယ်ဒရယ်ပြဿနာနဲ့တက်တဲ့လိုင်းကဆီမတော်သူမျိုးပြောသလိုပဲခင်ဗျကျွန်တော်တို့ကဖယ်ဒရယ်ဘယ်ခွင့်ရေးပေးမယ်ညာခွင့်ရေးပေးမယ်ဆိုတာဂရီကဝတ်ဒီအနေနဲ့ကျွန်တော်ပြခဲ့တဲ့ဒီ NC လေးနှစ်ပြည့်မှာလည်းကျွန်တော်တို့ခေါင်းဆောင်တွေပြောခဲ့တာရှိပါတယ်ဒါပေမဲ့လက်တွေ့မှာဘာမှမရသေးဘူးဗျဘာမှမရသေးဘူးဆိုလို့ရှိလို့ရှိရင်လက်နက်ကင်နဲ့စစ်ပောင်းလက်နက်ကင်ပြီးတော့တိုက်ခိုက်တဲ့ဘက်ကပိုးအပ်တယ်မှာပဲပြောမယ်ဆိုရင်တော့နိုင်ငံရေးပောင်းကျင်းနေတဲ့အတွက်ကြောင့်စစ်ပောင်းဘူးကျယ်နေတယ်လို့ပဲထင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒေါ်ထုမီကိုလည်းဒါနဲ့ဆက်ဆက်ပြီးတော့မေးချင်ပါတယ်ခုနဒေါ်ထုမီပြောတဲ့အထက်မှာ Federal စနစ်အားနည်းလို့ဆိုတဲ့ဟာပါပါတယ်ကျွန်တော်ဒီချိန်မှာမေးချင်တာကအခုဒီ NLD အရသာစုကတက်လာတဲ့ချိန်မှာသူ Federal စနစ်နဲ့ပတ်သက်ပြီးတော့တီထောင်နိုင်မှုအတွက်သူကျူးပန်းနေတယ်ပြောပါတယ်နောက်ညီနိုင်ညီလာခံတွေပြည်လုံးညီလာခံတွေခေါ်တာတွေလည်းရှိပါတယ်အဲ့တော့ဒီအခြေအနေမှာ Ferrex စနစ်နဲ့တွားဖို့ခြေလန်းကောင်းနေရှိရတဲ့အနေနဲ့ရခိုင်ပြည်နယ်မှာအခုလိုပြည်ပခါတွေတိုးတိုးလာတဲ့အနေအထားပေါ့နော်ဒါကဖြစ်တဲ့ရလားမထုပြည်ရဲ့သုံးသပ်ချက်သိကြပါလေလက်ရှိတွားနေတဲ့ညီနိုင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အမြင်ဟောပါအ
ော်ကျမတို့အနေနဲ့ကြားလို့ရှိရင်ဒီလွတ်တော်တွေကိုရောက်တာပေါ့နော်အထူးသဖြင့်နေပြီးတော့ဒီ NLD အစိုးရ NLD ပါတီအနေရရှိပြီးလွတ်တော်တွေရောက်တဲ့ ဟိုလေးနှစ်တာကာလတော့တွင်မှာရခိုင်ပြည်နယ်ပေါင်းဝင်တခြားပြည်နယ်နဲ့တိုင်းတွေမှာတော့ဒီဖက်စီပုံတိုင်းပဲဆောင်ရွက်နေတာတွေ့ပါတယ်။ဟိုဖက်ဒရယ်ကိုလက်လန်းနဲ့ဖက်ဒရယ်ကိုတွားနေတဲ့ပုံစံကိုတော့ကျွန်မတို့မတွေ့ရပါဘူး။ပြုပြင်ပြောင်းလဲဖို့လုပ်ငန်းတွေကလေတိတ်ပြီးတော့နှိမ့်ခွေးနေတယ်။ဒါကြောင့်မလို့ကျွန်မတို့အင်မတန်မှစိတ်မကောင်းဖြစ်နေပါတယ်။အမှန်တကယ်ဆိုလို့ရှိရင်အနိုင်ရကလေးကဒီထက်မကအားရိုက်အင်တိုက်ဆောင်ရွက်ခဲ့လို့ရှိရင်ဒီလိုအချိန်နည်းမျိုးရခိုင်ပြည်နယ်ဒီလိုဖြစ်စီရတော့ဖြစ်မဲ့ဆိုတည်တော့မှဒီတဲ့အများကြီးနေပြီးတော့တက်တာမှဖြစ်ပါတယ်နောက်တစ်ခုကရခိုင်ပြည်နယ်မှာပြဿနာတွေဖြစ်ပေါ်ရတဲ့အကြောင်းရင်းနောက်တစ်ခုကအခုလိုမျိုးလက်နက်ကင်ပဋိပက္ခတွေအားကြီးလာရတဲ့အကြောင်းရင်းကရခိုင်ပြည်နယ်ဟာနေပြီးတော့ဆင်းရဲမဲ့မတန်ဖိုးနဲ့ဆင်းရဲနေတာကြောင့်ဖြစ်ပါတယ်လူတွေဟာအရန်ကိုဆင်းရဲလာပြီဆိုလို့ရှိရင်ဒါထပ်ပေါက်ရှာကြတာဖြစ်ပါတယ်ဒီဘနိုင်ငံတွေကိုတွားပြီးတော့ထပ်ပေါက်ရှာတယ်လို့ပဲသူတို့ယုံကြည်ရလမ်းကြောင်းကိုအထူးသဖြင့်နေပြီးတော့နိုင်ငံရေးလမ်းကြောင်းအရာဆောင်ရွက်နိုင်လို့မရတော့ဘူးလို့ယုံကြည်လာတဲ့ခါမှာအခုလိုအခြေအနေမျိုးတွေဖြစ်သွားပါတယ်ဒါကြောင့်မလို့လက်ရှိအနာရဒီပါတီမှာရောအစိုးရမှာရောနေပြီးတော့ဒါမြန်မာနိုင်ငံမှာဖြစ်ထွန်းလာမဲ့ဖက်ဒရယ်ကိုစိတ်ကူးရင်သဘောမျိုးနဲ့မဟုတ်ဘဲနဲ့နေပြီးတော့ဒါကိုလက်တွေ့ကျင့်သုံးဖို့လိုပါမယ
်ဟုတ်ကဲ့
လက်တွေ့မပါတဲ့အပြောဒီဘရောမှနေပြီးတော့ဒီသူကိုကျင့်နေနိုင်တဲ့အကြောင်းအရာမရှိပါဘူး
ကျွန်တော်နည်းနည်းလေးတော်လေးချုပ်ပြီးတော့ကျွန်တော်ဒေါက်ထုမေကိုတခုမေးချင်ပါတယ်ခင်ဗျာကျွန်တော်တို့စက္ကန့်30လောက်တော့ချိန်ရပါတယ်အခုပင်လုံးညီလာခံလုပ်နေတာကတော့ဖက်ဒရယ်အတွက်ဘယ်လောက်ထိမျှော်လင့်လို့ရနိုင်ပါလဲ
တမန်နေတယ်တော့ဒီနေရာမှာမြုံလင့်ချက်ကျွန်မမတွေ့ပါဘူးကျွန်တော်တို့တိုင်းရင်းသားတွေအနေနဲ့ဟုတ်ကိုနည်းနည်းလေးမှကျွန်မတို့မတွေ့ရှိပါဘူးဘာဖြစ်လို့လဲဆိုတော့ဒါအပြောတတ်တဲ့တစ်ခါနဲ့တစ်ခါနေပြီးတော့ဒီမှာပြောထားတဲ့ခေါင်းဆောင်တွေပြောထားတဲ့ speech တွေကိုတေချာလေးလာကြည့်လိုက်လို့ရှင်တိုင်းရင်းသားမြတ်ရဲ့မြုံလင့်ချက်ကမရှိတဲ့လောက်မဲ့နေပါတယ်ဒါကြောင့်မလို့လည်းနေပြီးတော့တိုင်းရင်းသားဒေသတွေမှာပို့ပြီးတော့ဒီလက်နက်ကင်ကြားတဲ့အထဲမှာနေပြီးတော့ပို့ပြီးတော့တင်းမာနေစေဖြစ်ပါတယ်ကျွန်မတို့အနေနဲ့ကတော့လက်တွေ့ကြတဲ့ federal ပါလက်တွေ့ကြတဲ့အာဏာခွဲဝေမှုလက်တွေ့ကြတဲ့ဒီကိုဗန်ပြထမ်းပိုင်ခွင့်လက်တွေ့ကြတဲ့ဒန်းညီမျိုးမျိုးကိုပဲလိုချင်ပါတယ်ဒါကြောင့်မလို့ဒီကောင်းဆောင်တွေဆုံးဖြတ်နိုင်ဆုံးရှိတဲ့ကောင်းဆောင်တွေကျမတို့ရဲ့တိုင်းရင်းသားရင်ထဲတွေကိုဝင်ကြည့်ပါဟု
တ်ကဲ့ခင်ဗျ
တိုင်းရင်းသားတွေဟာဘလောက်ဖြစ်ဆင်းရဲနေကြပြီလဲဆိုတဲ့ဟာကိုတိုင်းရင်းသားများရင်ထဲကိုဝင်ကြည့်လိုက်လို့ရှိရင်ဒီစင်ပေါ်မှာပြောမဲ့ speech တွေအားနေပြီးတော့လက်တွေ့ကြတဲ့အကောင့်ချေဖို့မှုတွေပဲဖြစ်မှာပါလို့ပဲဒီမှာနေနဲ့သုံးချက်ပါ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော် daily life season ချိန်စစ်တော့လို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဒေါ်ထုမေဥမမောင်စုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ကိုတော့ညနာခွန်ပြေးပါခင်ဗျာ
ဟုတ်သူမခင်ဖြူထွင်းတဲ့အသူကိုသားညုံအစီအစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကျန်နေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအီတနာကျော်ကပြောပြပေးပါအောင
် IS Islamic စစ်သွေးကြောအဖွဲ့ရဲ့အဓိကထိန်းချုပ်မှုအဖွဲ့ကို American နဲ့ Mahamit Guts တပ်ဖွဲ့တွေစစ်စင်ရေးတွေလိုက်လုံနေပြီးတော့ Syria နိုင်ငံမှာရှိတဲ့ IS Islamic စစ်သွေးကြောအဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုလိုက်ရှင်းနေပါတယ် IS ခေါင်းဆောင် Abu Bakr al-Baghdadi နဲ့ IS ဖြောခွင်းရပုဂ္ဂိုလ်အဘူဟက်ဆမ်အယ်မူဟာဂျီရိုတည်ဆုံသွားရတဲ့စစ်စင်ရေးကိုအမေရိကန်မဟာမိတ် Syrian Democratic Forces တပ်ဖွဲ့တွေကလုပ်တာဖြစ်ပြီးတော့ဒီ IS ခေါင်းဆောင်တွေကိုအသေးရရအရှင်ရရလက်ရဖမ်းပြီးဖို့အတွက်စစ်စင်ရေးတွေအပူတပြင်းလိုက်လုံနေပါတယ်လို့လည်းသူတို့ကပြောပါတယ်အမေရိကန်ပြည်အောင်စုမှာတမန်တော် Donald Trump ကိုတရားစွဲရမယ့်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီသတင်းပမာအောက်လွှတ်တော်အမတ်တွေအားလုံးမဲပေးဆုံးဖြတ်မှာဖြစ်ပါတယ်တမန်တော်အင်ဂျူရောကဒီစုံစမ်းမှုတွေကိုတရားမဝင်ဘူးလို့ပြောတာကြောင့်အောက်လွှတ်တော်ကအခုလိုမျိုးမဲခွဲဆုံးဖြတ်မှာလည်းဖြစ်ပါတယ်အမေရိကန်ပြည်အောင်စုအနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာတော်မီတွေအကြီးကျယ်လောင်ကျွမ်းနေတာမှာဒီကနေ့ညနေပိုင်းလေတိုက်နှုန်းပိုပြီးပြင်းထန်လာဖို့ရှိတာကြောင့်ဒီမတိုင်ခင်မီးရှင်ကိုထိန်းနိုင်မှုအတွက်မီးသက်ဝန်တန်းအင်အားရပောင်းများစွာစူးစမ်းနေရပါတယ်။နေရာတော်များများတော်မီလောင်ကျွမ်းနေတာအခုနောက်ဆုံးတနင်္လာနေ့ကစတင်လောင်ကျွမ်းတဲ့ Los Angeles မြို့ Getty ပြတိုက်အနီးတော်လောင်နေတဲ့တော်မီကအေက600အထိပြန့်နှံ့လာနေပါတယ်။
တဲ့ရင်အချင်းချက်ကိုမှယေသနာကျော်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှာကမှခင်ဖြူတွေဖြစ်ပြီးအသံပန်းဆိုင်ရာအင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီနဲ့10:00နာရီအထိ line meter 19 25 30နဲ့ line meter 190ကနေထုတ်လွှင့်ပေးသွားတာပါရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလန်းလာပါစေ။ VOA ကိုအားပေးနာစဉ်နဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံလောပါ။
This program has come to you from the Voice of America, Washington.